Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါဝါရှင်တန်မြို့တော် VOA American အသံကနေ2019ခုနှစ်ဖေဖော်ဝါရီလ28ရက်ကြာသပတေးနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းတိုမီတာ32.40 48တို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်ကျွန်မအင်ဂျင်နိုင်ပ
ါကျွန်တော်ကတော့ကျော်စန်းသားပါမြောက်ကိုရီးယားကိုနျူကလ িয়ার ဖျက်သိမ်းစေမယ်ဆိုတဲ့ရည်ရည်ချက်ကနောက်ပြန်ဆွလိုက်ပြီးဆိုတဲ့ကိစ္စကိုသမ္မတထရမ်ကညှင်းဆန်လိုက်ပါတယ်အိန္ဒိယပါကစ္စတန်တိမမှုအစီမြန်မာလာနေပါတယ်ဘင်္ဂလားဒေ့ရှ်ရဲ့ရိုဟင်ဂျာကလေးငယ်၅သိန်းအခြေအနေကိုစွန့်ဝင်ပဲကောင်းတယ်လို့ UNICEF ကပြောကြားလိုက်ပါတယ်ဒီလိုနောက်ဆွမ်းသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့အတူပြောပြမှာဖြစ်ပါတယ်ခင်ဗျာ
ကောင်းပါပြီအခု VNM မှာအမေရိကန်သမ္မတထရန့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့နှစ်ဦးဒုတိယအကြိမ်မြောက်ထိပ်သီးဆွေးနွေးပွဲထူးခြားချက်တွေနဲ့ပတ်သက်လို့
It's an honor to be with Chairman Kim.It's an honor to be together in really a country Vietnam.
ဒါကတော့သမ္မတထရန့်ကနေပြီးတော့သတင်းတောက်တွေကိုပြောသွားတာပါ။သူတို့နှစ်ဦးဟာဘာသာပြန်မပါဘဲနဲ့တီးခြားတွေ့ဆုံခဲ့တဲ့ထူးခြားချက်တွေကိုလည်းသတင်းစီစဉ်နောက်ပိုင်းမှာကြားဖို့ရှိပါတယ်။အဲ့ဒီနောက်ရိုဟင်ဂျာဒုက္ခသည်ကလေးငယ်၅သိန်းအရေး UNICEF ဘာရီတိုက်တွန်းထားတယ်လဲ။နောက်တစ်ခါစင်ကာပူအခြေစိုက် Visa Card ကုမ္ပဏီကနေမြန်မာစစ်တပ်ပိုင်းဩကလာကောက်ကွင်းနဲ့ဆက်ဆက်လုတ်ကင်မှုကိုရက်ဆိုင်လိုက်တဲ့အကြောင်းနဲ့ဖွဲ့စည်းပုံပြင်ရေးအခက်အခဲစတဲ့သတင်းလွှာတွေကိုနားဆင်ရဖို့ရှိပါတယ်။နောက်ပိုင်းမှာတော့ဥကျော်စန္ဒာရဲ့မြန်မာနိုင်ငံအကြောင်းဒီမြမအရေးသုံးသပ်ချက်ကိုလည်းကြားဖို့ရှိပါတယ်ရှင်။အခုတော့နောက်ဆုံးရသတင်းတွေကိုဥကျော်စန္ဒာနဲ့ဒေါက်ခင်မြတ်သက်တို့ကတင်ပြမှာပ
ါ။မြောက်ကိုရီးယားကိုနျူကလ িয়ার ဖျက်သိမ်းစေမယ်ဆိုတဲ့ရည်ရည်ချက်ကနောက်ပြန်ဆွတ်လိုက်ပြီးဆိုတဲ့ကိစ္စသမ္မတဒေါ်နယ်ထရမ်ကညှင်းဆန်လိုက်ပါတယ်။မြောက်ကိုရီးယားနဲ့ဒုတိယအကြိမ်ထိပ်သီးဆွေးနွေးပွဲမှာနှစ်နိုင်ငံအလံရှိကင်ဂျွန်အွန်နဲ့လက်ဆွဲနှုတ်ဆက်တဲ့ကာလမှာပဲဒေါ်နယ်ထရမ်ကအခုလိုညှင်းဆန်ရတာဖြစ်ပါတယ်။1953မှာ Armistice ခေါ်စစ်ပြောင်းကြေညာချက်လောက်နဲ့ရဆိုင်သွားခဲ့တဲ့ကိုရီးယားစစ်ပွဲကိုတည်ဝင်းအဆုံးသတ်ကြောင်းကြေညာမလားဆိုတဲ့သတင်းတောက်တူရဲ့မေးခွန်းကိုဒေါ်နယ်ထရမ်က We'll see ကြည့်ရသေးတာပေါ့လို့ပြောကြခဲ့တာဖြစ်ပါတယ်။ကောင်းကောင်းနူဟနွိုင်းမက်ထရိုပိုဟိုတယ်မှာဘုဒ္ဓနေကညစာမစားခင်ဘေးနာကအခန်းတစ်ခုမှာစကပြန်းတွေမှအပတခြားဘယ်သူမှမပါပဲဆွေးနွေးကြရပါတယ်။အဲဒီမှာသမ္မတထရမ်ကသူ့ကိုရဲရင်တဲ့ဆုံဖြတ်ချက်ကိုချမှတ်နိုင်တဲ့အတွက်သမ္မတထရမ်ကိုကင်ဂျွန်ဦးကချီးကျူးထားတာသတင်းတော်တို့ကြားခဲ့ရပါတယ်။ဒေါ်နယ်ထရမ်ကလည်းတွတ်တက်မှုတွေအများကြီးရှိတယ်။အကြီးမားဆုံးတွတ်တက်မှုကတော့သူတို့နှစ်ယောက်အကြာဆက်ဆံရေးဖိတ်ကောင်းတယ်ဆိုတဲ့အချက်ပဲလို့ပြောကြားသွားပါတယ်။ကြားသပတင်းနေ့မှာတော့ကောင်းကောင်းနူပုံမိုကျပြန်းတက်ကိစ္စတွေကိုဆွေးနွေးရမယ်လို့မျှော်လင့်ရပါတယ
်။ American သမ္မတဒေါ်နယ်ထရမ့်ရဲ့ကာလတာရှည်ကိုရေးရှင်နေဖြစ်တဲ့ဆောင်ရွက်ခဲ့သူ Michael Cohen ကသမ္မတထရမ့်မှာလူမျိုးရေးခွဲခြားသူလူလိန်လူညာတယောက်ဖြစ်တယ်လို့လွှတ်တော်စုံစမ်းရေးကော်မတီရှေ့မှောက်မှာဗိုလ်တစ်ဖူးနေကထွက်ဆိုခဲ့ပါတယ်။2016ရွေးကောက်ပွဲမဲဆွဲပွဲမှာအတိုက်ခံ Hillary Clinton အတွက်နှစ်နာစီခဲ့တဲ့ Democratic Party DNC ကအီးမေးလ်တွေကို WikiLeaks ကဖောက်မချခင်မှာ WikiLeaks တီထောင်သူ Julian Assange နဲ့ Trump မဲဆွယ်အဖွဲ့အကြံပေး Roger Stone တို့ဆက်သွယ်ခဲ့တယ်ဆိုတာကို Trump ကသိထားကြောင်း Cohen က competition မှာထွက်ဆိုခဲ့ပါတယ်။ဒါ့အပြင်သမ္မတ Trump ဟာ2016ရွေးကောက်ပွဲမဲဆွယ်ကာလအတွင်း Russia နဲ့စီးပွားရေးလှုပ်ဆောင်မှုဘာမှမရှိဘူးလို့ပြောပေမဲ့ Russia နိုင်ငံ Moscow ကအင်တာမီသဘောတူညီချက်အတွက်အဲ့ဒီတုန်းကပြုတ်ဝဲပြီးဓာတ်ရိုက်ညှိနှိုင်းပေးခဲ့တယ်လို့လည်း Cohen ကပြောပါတယ်။သမ္မတထရမ့်မှာရွေးကောက်ပွဲမှာသူနိုင်မယ်လို့မျှော်လင့်ထားမထားတဲ့အတွက်မော်စကိုကအင်တာမီလောက်ကကိုလက်လွတ်မခံနိုင်တာကြောင့်သူရုရှားနဲ့စီးပွားရေးလုပ်ခဲ့တာဖြစ်ပြီးဒါနဲ့ပတ်သက်လို့မဲပေးသူတွေကိုထရမ့်ကထပ်တလဲလဲလညာခဲ့တယ်လို့လည်းကိုဟင်ကပြောပါတယ်။အခုလိုညှိနှိုင်းမှုတွေနဲ့ပတ်သက်ပြီး2018ကွန်ဂရက်စ်လွှတ်တော်ရှေ့မှာသူထပ်ဆိုချက်တွေမှာလညာခဲ့တာဖြစ်တယ်လို့သူကနောက်ပိုင်းဝန်ခံတာပါ။အခုလိုလွှတ်တော်ညင်ညာလညာထပ်ဆိုဖို့သမ္မတထရမ့်ကဓာတ်ရိုက်မညွှန်ကြားပေမဲ့သူ့ကိုလညာထွက်ဆိုစေခြင်းကြောင့်ရှင်းရှင်းသိစေခဲ့တယ်လို့လည်းကိုဟင်ကပြောပါတယ်
။နျူကလ িয়ার လက်နက်ကိုစီနဲ့အပြိုင်ဆိုင်ဖြစ်နေကြတဲ့အိန္ဒိယနဲ့ပါကစ္စတန်ကြားတိုက်ရိုက်ရင်တွေပြစ်ချရတဲ့ဆိုတဲ့အပြန်အလှန်ပြောကြားချက်တွေကြောင့်တင်းမာမှုပုံမှုမြင်မာလာနေပါတယ်။အငင်းပွားကက်ရှမီးယားနယ်မှာသတ်မှတ်ထားတဲ့သူတို့ထိန်းချုပ်မြင့်အပေါ်ကြော်ဖြတ်ပြန်နှံ့လာတဲ့အိန္ဒိယလေရင်နှစ်စင်းကိုပြစ်ချလိုက်တယ်လို့ပါကစ္စတန်ကဆိုပါတယ်။အချက်ပြတဲ့အနေနဲ့အိန္ဒိယပိုင်တဲ့ကိုပါကစ္စတန်ကလေကြောင်းတိုက်ခိုက်မှုပြုလုပ်ပြီးအိန္ဒိယလေရင်မှုတူကိုလည်းဖမ်းဆီးထားတယ်လို့ဆိုပါတယ်။ အပြည့်အစုံနဲ့အစီအကျေထိခိုက်မှုမရှိအောင်စီစဉ်ပြီးအိန္ဒိယကမိမိတို့ပိုင်တဲ့ကိုဝင်လာရင်မိမိတို့ဘက်ကလည်းသူတို့ပိုင်တဲ့ကိုပြန်တိုက်နိုင်တယ်ဆိုတာပြသလိုက်တာဖြစ်တယ်လို့ပါကစ္စတန်ဝန်ကြီးချုပ်အင်မရန်ခန်းကတိုင်းပြည်ကိုမင်းငုံပြောကြားမှာထည့်သွင်းပြောကြားသွားပါတယ်။ပါကစ္စတန်တိုက်လေရင်တစ်စင်းကိုပစ်ချနှံလိုက်တယ်လို့အိန္ဒိယကဆက်ပြောတာပါကစ္စတန်ဘက်ကတော့ငြင်းဆန်ထားပါတယ်။အိန္ဒိယကတော့ပါကစ္စတန်ဟာရန်စမခံရပဲကျူးကျော်ပြီးအိန္ဒိယတပ်စခန်းတွေကိုပစ်ခတ်တယ်လေကြောင်းပိုင်နဲ့ကိုကျူကျော်ခဲ့တယ်လို့ဆိုထားပါတယ်။လေရင်ပြစ်ချက်ခံရပြီးတော့သူတို့လေရင်မှုတူပါကစ္စတန်ဘက်ကလက်ထက်မှာရှိနေတယ်ဆိုတာကိုလည်းအိန္ဒိယကအသိအမှတ်ပြုပြောကြားထားပါတယ်
။သမရအင်မြူကြီးတန်ချန်ပီဂျယ်ရက်ကိုရှနာဟာ sorry အင်ရှိမင်းသားနဲ့အင်္ဂါနေ့ကတွေ့ဆုံပါတယ်။ဒါအမေရိကန်ချစ်ဆက် sorry တရင်သမားဂျမဲလ်ခါရှိုဂျီအသက်ခံရတဲ့အောက်တိုဘာလကစရင်ပထမဆုံးချိန်တွေ့တာဖြစ်ပါတယ်။သူတို့နှစ်ဦးကရီယတ်မှာတွေ့ဆုံပြီးအရှိတ်လေပိုင်းဒေတာရင်းရင်းနှီးမြှုပ်နှံမှုနဲ့ဒေတာရင်းငင်းချင်းချိုးပန်းမှုတွေအပါဝင်ကဏ္ဍမျိုးစုံကိုဆွေးနွေးတယ်လို့သမရအင်ဂျူကဗိုလ်တပူးနဲ့ကြေညာချက်ထုတ်ပြန်ပြောပါတယ်။အရင်ဆွေးနွေးချက်တွေပေါ်အခြေခံပြီးအမေရိကန်နဲ့ sorry နှစ်နိုင်ငံကြားပူးပေါင်းဆောင်ရွက်မှုတိုးမြှင့်ရင်းနဲ့အစ္စရေးနဲ့ပါလက်စတိုင်းကြားငင်းချင်းရဖို့ Trump အစိုးရအဖွဲ့ချိုးပန်းမှုတွေကိုဆွေးနွေးခဲ့တယ်လို့ကြေညာချက်မှာဖော်ပြပါတယ်။ဒီကြေညာချက်မှာခချိုကြီးနဲ့ပတ်သက်ပြီးတစုံတရာမဖော်ပြပါဘူးခချိုကြီးတက်ခံရမှုမှာအမေရိကန်နဲ့ Saudi Arabia နှစ်နိုင်ငံကြားတင်းမာမှုတွေဖြစ်စေခဲ့တာပါကူရှနာဟာအင်ရှိ Saudi အင်ရှိဆန်နဲ့နီးကပ်တဲ့ဆက်ဆံရေးထူထောင်ခဲ့သူပါအမေရိကန်ထောက်လှမ်းရေးအတိုင်းဝန်ကတော့ခချိုကြီးအသက်ခံရမှုမှာအင်ရှိဆန်ပါဝင်ပတ်သက်နေတယ်လို့ပြောပါတယ်ဒေါ်နယ်ထရန့်ရဲ့တမက်ဖြစ်သူကူရှနာကအမေရိကန်အရှိလေပိုင်းဆိုင်ရာအထူးတန်တမန်နဲ့အီရန်ဆိုင်ရာအမေရိကန်အထူးကိုယ်စားလှယ်တို့နဲ့အတူအရှိလေပိုင်းဒေသခုနှစ်ရက်ကြာခီးစဉ်တွားရောက်နေတာဖြစ်ပါတယ်
ဒီ American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိ9မီတာ32 kHz 9335 9မီတာ40 kHz 9839 9မီတာ48 kHz 6153ညဒုတိယနာရီဝယ်မှာ9မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ပရှိနမြူရာ view သတင်းတွေဆက်လက်ပြောပြနေပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံတောင်ပိုင်းမှာနိုင်ငံမဲ့ဒုက္ခသည်တွေဖြစ်နေကြတဲ့ရိုဟင်ဂျာလေးငယ်၅သိန်းတို့ရဲ့အနာဂတ်နဲ့အန္တရာယ်ကျရောက်နိုင်ခြင်းဒါမှမဟုတ်အပြင်းထန်ခံပြင်းပောက်ကွဲနိုင်တဲ့စိတ်ပြက်ပွဲအခြေအနေတွေအတွက်စိုးရိမ်စရာပုံများလာနေတယ်လို့ February 29ရက်ထုတ် UNICEF ကြေညာချက်တရမှာဖော်ပြပါတယ်။ဒီကလေးတွေအတွက်ကြီးမားတဲ့ဆန္ဒမှုထောက်ပံ့ရေးတာဝန်ကိုနိုင်ငံတကာအကူအညီနဲ့ဘင်္ဂလားဒေ့ရှ်ကလှုပ်ဆောင်နေပေမဲ့ဒီပြဿနာပြည်လည်ဖို့အလားအလာမမြင်ရသေးဘူးလို့ဆိုပါတယ်။သူတို့အထက်ကအများစုဟာမြန်မာနိုင်ငံမှာတရဝင်းအထောက်ထားမရှိသလိုဘင်္ဂလားဒေ့ရှ်နိုင်ငံမှာလည်းငွေဖွာကြောင်းမှတ်ပုံတင်ထားကြတာမဟုတ်ကြတဲ့အတွက်ဒုက္ခတွေအဆင့်တန်းတဲ့သူတို့မရရှိကြပါဘူး။ဒီကလေးတွေနဲ့နိုင်ငံမဲ့ဖြစ်နေရတဲ့ဆိုတဲ့ကလေးတွေကိုပညာရေးအသက်မွေးဝန်ကြောင်းကျွမ်းကျင်မှုရရှိအောင်လှုပ်ဆောင်ရမယ့်ကိစ္စဟာကမ္ဘာလူအဆိုင်ဝိုင်းအတွက်ကြီးမားသောတာဝန်တရားဖြစ်တယ်လို့ UNICEF အမှုဆောင်ဒါရိုက်တာ Henrietta Fogas ဆိုပါတယ်။ကူလာသမဂအတွင်းမှုချုပ်ရဲ့ဆန္ဒမှုဆိုင်ရာကိုယ်စားလှယ်အမက်အာမရီခီနဲ့အတူ February 25 26ရက်ကဘင်္ဂလားဒေ့ရှ်နိုင်ငံကော့ခ်ဆက်စ်ဗီဇာကိုသွားရောက်လေ့လာခဲ့ပြီးနောက်အခုလိုကြေညာချက်ထုတ်ပြန်ပြောကြားလိုက်တာဖြစ်ပါတယ
်။အာဖဂန်နစ္စတန်နိုင်ငံကပဋိပက္ခအဆုံးသတ်ရေးဥတည်တဲ့တိုးတက်မှုတွေရဖို့ရည်ရွယ်ပြီးတာလီဘန်နဲ့အမေရိကန်ကိုယ်စားလှယ်တွေဟာကာတာနိုင်ငံမှာဒုတိယနေ့ဖြစ်တဲ့ဗိုလ်တပုနေမှာနှိမ့်နှိုင်းဆွေးနွေးမှုတွေဆက်ကျင်းပနေတယ်လို့တာလီဘန်အဖွဲ့ကပြောပါတယ်။အာဖဂန်မျိုးပေါ်ကနေအမေရိကန်နဲ့မဟာမိတ်တွေကိုအတန်းပြတ်တိုက်ခိုက်မှုတွေမလုပ်ဖို့အတွက်တာလီဘန်တွေလှုပ်ဆောင်လာချိန်မှာအမေရိကန်ဥဆောင်တဲ့နိုင်ငံတကာတပ်တွေအာဖဂန်မျိုးပေါ်ကထွက်ခွာပေးရတဲ့ပတ်သက်ပြီးနည်းပညာရဆိုင်ရာအဖွဲ့တွေကဗိုလ်တပုနေ့လေအထိတရက်ခွဲလောက်ဦးစားပေးဆွေးနွေးခဲ့တယ်လို့တာလီဘန်ပြောခွင့်ရကပြောပါတယ်။အဓိကကိစ္စရဲ့နှစ်ခုအတွက်မူပေါင်းတရက်ချမှတ်ဖို့နှစ်ဖက်စလုံးကမူအားဖြင့်သဘောတူညီခဲ့တယ်လို့လည်းပြီးခဲ့တဲ့လဒိုဟာဆွေးနွေးပွဲအပြီးနှစ်ဖက်စလုံးကပြောခဲ့တာပါအမေရိကန်ညှိနှိုင်းရေးအဖွဲ့ကိုအာဖဂန်ပေါင်းစည်းရေးဆိုင်ရာအမေရိကန်အထူးကိုယ်စားလှယ်ဇာမီခါလီဇတ်ကဦးဆောင်တာဖြစ်ပြီးဆုံးဖြတ်ပိုင်ခွင့်ရှိတဲ့တာလီဘန်အဖွဲ့ကိုတော့ရှာမူဟာမက်အဘတ်စ်စတန်နီကဇိုင်းယာဦးဆောင်တာဖြစ်ပါတယ်အခုညှိနှိုင်းဆွေးနွေးပွဲဟာရက်အတော်ကြာနိုင်ခြေရှိနေပါတယ်အာဖဂန်ငင်းချင်းလုပ်ငန်းရှင်ရေရှည်တည်တံ့ရေးအတွက်အခြေခံအုတ်မြစ်ချဖို့ရည်ရွယ်ပြီးမနစ်ကန်တွင်မှာအမေရိကန်ဆွေးဝါးကတာလီဘန်တွေနဲ့တိုက်ရိုက်ဆွေးနွေးခဲ့ခြင်းအစပြီးအခုချိန်ဆွေးနွေးမှုဟာပြင်ဆင်မှအချိန်ပါ
တရုတ်နိုင်ငံနဲ့ကုန်သွယ်ရေးသဘောတူညီမှုရရှိရေးအလှမ်းဝေးသေးတယ်လို့အမေရိကန်ထိပ်တန်းကုန်သွယ်ရေးအရာရှိကဗိုလ်ထုနေမှာပြောကြားလိုက်ပါတယ်သဘောတူညီမှုတရားရရှိဖို့အတွက်လုတ်စရာတွေအများကြီးရှိနေသေးတယ်လို့အမေရိကန်ကုန်သွယ်ရေးကိုယ်စားလှယ် Robert Lighthizer ကကွန်ဂရက်လွှတ်တော်ကော်မတီတရားရှိမှာပြောကြားလိုက်တာဖြစ်ပါတယ်ဒီကြိုးပမ်းမှုကိုပြင်းပြအောင်လုတ်ဆောင်နိုင်မှာအတင်းရမယ့်ကိစ္စအပေါ်ပြည်လည်မှုရရှိနိုင်မှာတရုတ်နဲ့ဆက်ဆံရေးအချို့အကွက်တရားဖော်ဆောင်နိုင်မယ့်သဘောတူညီမှုရနိုင်မှာဖြစ်တယ်လို့သူကဆိုပါတယ် စီးပွားရေးအင်အားကြီးဆုံးနိုင်ငံဖြစ်တဲ့အမေရိကန်နဲ့တရုတ်တို့ဟာဒေါ်လာသန်းထောင်နဲ့ချီတဲ့ပို့ကုန်တွေအပေါ်ကြီးမားတဲ့အခွန်တုတ်တွေအပြန်အလှန်စီးကားကောက်ခံနေရပြီးသဘောတူပြည်လည်မှုရရှိဖို့အတွက်လက်အတန်ကြာညှိနှိုင်းနေကြတာဖြစ်ပါတယ်။ဝါရှင်တန်နဲ့ဘီဂျင်းတို့တွေမှာပြုလုပ်နေတဲ့ဒီဆွေးနွေးမှုတွေဟာစစ်မှန်တဲ့တိုးတက်မှုတွေရရှိနေတယ်လို့လည်းအမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်ကပြောထားတာပါ။တရုတ်ပစ္စည်းတွေအပေါ်တိုးမြှင့်ကောက်ခံမဲ့ဒေါ်လာဘီလီယံ200ကိုစောက်ကြတဲ့မှာစတင်ဆိုင်ရမယ်လို့သမ္မတထရမ့်ကပြောကြားထားပြီးဒီဥပက်ကလည်းအမေရိကန်စိုက်ပျိုးရေးထွက်ကုန်နဲ့လုံစာတွေပူဝယ်မယ်လို့ကန့်ကန့်ထားတာဖြစ်ပါတယ်
။ဆွစ်ဇာလန်နိုင်ငံဂျနီဗာမှာဗော်ဒဘူးနေကျင်းပတဲ့ကုလသမဂ္ဂလက်နက်ဖြတ်သိမ်းရေးညီလာခံမှာဗင်နီဇွဲလားသမ္မတနီကိုလတ်စ်မာဒူရိုမိန်ကွန်းပြောကြားဖို့လုပ်နေချိန်မှာပဲအမေရိကန်နဲ့တခြားနိုင်ငံအများပြားကိုယ်စားလှယ်တွေခန့်မှန်းတွေကထွက်ခွာသွားကြပါတယ
်။
ခုဆက်လက်ပြီးတော့သတင်းလှော်တွေကိုတင်ဆက်ပါပါ။အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းတို့ဟာဒုတိယအကြိမ်ထိပ်သီးဆွေးနွေးပွဲကျင်းပတဲ့ဗီယက်နမ်နိုင်ငံဟနွိုင်းမြို့မှာရှိတဲ့ဟိုတယ်မှာဗုဒ္ဓဘုနစ်ကပနာမတွေ့ဆုံခဲ့ကြပြီးညစာစားခဲ့ကြပါတယ်။ညစာစားပွဲမတိုင်မီခေါင်းဆောင်ကြီးနှစ်ဦးတို့ဟာစကားပြန်နှစ်ဦးမှလွဲပြီးတော့ဘသူမှမပါဘဲခိတ္တတွေ့ဆုံခဲ့ကြပါတယ်။ဒီအကြောင်းဟနွိုင်းမြို့ကနေ VOA သတင်းတောက် Steve Harman ပေးပို့ထားတာကိုဒေါ်လာလတန်းကပြောပြမှာပါရှင်။
အမေရိကန်နဲ့မြောက်ကိုရီးယားအလံတွေခွင့်ထူထားတဲ့နေရာကိုနောက်ခံထားပြီးသမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းတို့ဟာဒုတိယကြိမ်ထိပ်သီးညီလာခံကိုဗိုလ်ထုနေ့ကလက်ဆွဲနှုတ်ဆက်မှုနဲ့စတင်ခဲ့ကြတာဖြစ်ပါတယ်။ကိုရီးယားကျွန်းဆွယ်နျူကလ িয়ার ကင်းရှင်းရေးဆောင်ရွက်ဖို့ပေးထားတဲ့ခရီးကိုရုတ်သိမ်းပေးခြင်းရှိပါဘူးလို့သမ္မတထရမ့်ကညင်းဆိုခဲ့ပြီး1953ခုကအပြည့်အစာချုပ်နဲ့ရဆိုင်ခဲ့တဲ့ကိုရီးယားစစ်ပွဲတရဝင်းအဆုံးတည်းကြီးညာချက်ထုတ်ပြန်ဖို့ရှိမရှိနဲ့ပတ်သက်လို့သတင်းတောက်တူရဲ့အမေကတော့သမ္မတထရမ့်ကစောင့်ကြည့်ရမှာဖြစ်တယ်လို့ဖြေကြားခဲ့ပါတယ်။ခေါင်းဆောင်ကြီးနှစ်ဦးတို့ခုလိုလက်ဆွဲနှုတ်ဆက်ပွဲခမ်းနားမှာသမ္မတထရမ့်ကမြောက်ကိုရီးယားခေါင်းဆောင်နဲ့ပြီးခဲ့တဲ့နှစ်ဇွန်လကကျင်းပခဲ့တဲ့ပထမအကြိမ်စင်ကာပူထိပ်သီးညီလာခံလိုပဲဒီဒုတိယအကြိမ်ဟာလည်းအောင်မြင်မှုရရှိလိမ့်မယ်လို့မျှော်လင့်ကြောင်းပြောခဲ့ပါတယ
်။Chairman Kim, it's an honor to be together in really a country, Vietnam, where they've
really called out. Okraji Kim net twit son ya da goun sia ba. Thu thiphin ko zo ni khin mi lo chan lo no u ko garwa pyu bi lo ku lo chu so ja de Vietnam naingan ma adu du kwa twit son ya da taik ko goun yu ba de. Chan lo no u ye prathama ajain ni la kan ha taik ko aw myin ka de lo chan lo yu sa ba de. Di di chain thait tin ni la kan ha prathama de chain ne dan du da ma mho po aw myin lai me lo chan lo thin ma de.
Myaw Korea khaw saung ne Tamara Trump du ha ဟနွိုင်းရှိမက်ထရိုပိုလ်ဟိုတယ်မှာအခုလိုတွေ့ဆုံခဲ့ကြတာဖြစ်ပါတယ်။အဲ့ဒီနေ့ညစာစားပွဲတိုင်းမီကိုရီးယားစကားပြန်နှစ်ဦးကလွဲလို့တခြားဘယ်သူမှမပါတဲ့ခေါင်းဆောင်ကြီးနှစ်ဦးကြားတီကြားဆွေးနွေးပွဲကျင်းပခဲ့ပါတယ်။သမ္မတထရမ့်ရဲ့စကားပြန်ကတော့စီကူမာသူ့အတွက်စကားပြန်လုပ်ခဲ့တဲ့အမေရိကန်နိုင်ငံဂျာယီဌာနစကားပြန်လုပ်ငန်းဌာနရဲ့အကြီးအကဲယုံဟောင်လီဖြစ်ပြီးမြောက်ကိုရီးယားခေါင်းဆောင်ကင်မြဲစကားပြန်ကတော့စင်ဟီယုံဖြစ်တယ်လို့အင်ဗျူတော်ကအတည်ပြုခဲ့ပါတယ်။ခေါင်းဆောင်ကြီးနှစ်ဦးတရားတွေ့ဆုံမှုနဲ့ပတ်သက်လို့ညစာစားပွဲမတိုင်မီစကားပြန်ကတဆင့်မြောက်ကိုရီးယားခေါင်းဆောင်ကအခုလိုပြောခဲ့ပါတယ
်။
ကျွန်တော်တို့နှစ်ဦးဟာမိနစ်30ကြာတိတ်ကိုစိတ်ဝင်စားပွဲအချက်လက်တွေကိုဆွေးနွေးခဲ့ပါတယ်လို့မြောက်ကိုရီးယားခေါင်းဆောင်ကစကားပြန်ကတဆင့်အခုလိုပြောကြားခဲ့တာဖြစ်ပါတယ်။သမ္မတထရမ့်ကတော့အခုလိုနိုင်ဝဲကြာတီးကြားတွေ့ဆုံခဲ့တဲ့အကြောင်းနဲ့ပတ်သက်လို့လူတွေအတော်လေးစိတ်ဝင်စားကြမှာပဲလို့သာကောက်ချက်ချပြောကြားခဲ့ပြီးဂျာတာပရီနီဆွေးနွေးပွဲကနေရလကောင်းတွေထွက်ပေါ်လာလိမ့်မယ်လို့မျှော်လင့်ကြောင်းအခုလိုပြောခဲ့ပါတယ
်။ So we're going to have a very busy day tomorrow and we'll probably have a pretty quick dinner.And a lot of things are going to be solved, I hope, and I think it'll lead to...
...and let's get started, we're going to take a look at this. 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 We're going to take a
look at this. We're going to take a look at this. We're going to take a look at this. We're going to take a look at this. We're going to take a look at this. We're going to take a look at this. We're going to take a look at this. We're going to take a look at this. We're going to မြောက်ကိုရီးယားဘက်ကတော့ကိုရီးယားအလုံသမားပါတီဗဟိုကော်မတီရဲ့ဒုတိယဥက္ကဋ္ဌကင်မြုံချုံနဲ့မြောက်ကိုရီးယားနိုင်ငံသားရေးဝန်ကြီးရီယုံဟိုတို့တက်ရောက်ခဲ့ကြပါတယ်။ညစာစားပွဲမတိုင်မီနိုင်အငိမ့်ငယ်အလို့ကတော့ ထိပ်သီးနေတာကနဲ့ပတ်သက်လို့မမှန်သတင်းတွေထွက်ပေါ်နေတာကိုသမ္မတထရမ့်ကလက်မခံပယ်ချခဲ့ပြီးမြောက်ကိုရီးယားနျူကလ িয়ার ကင်းရှင်းရေးနဲ့ပတ်သက်လို့သူနှင့်ကင်ဂျာညှိနှိုင်းဆောင်ရွက်သွားမှာဖြစ်တဲ့အကြောင်းနဲ့မြောက်ကိုရီးယားဟာအင်အားကြီးတဲ့စီးပွားရေးနိုင်ငံတစ်နိုင်ငံဖြစ်လာလိမ့်မယ်လို့သူမျှော်လင့်ကြောင်းသမ္မတထရမ့်ကတွစ်တာမှာရေးသားခဲ့ပါတယ်တိုက်ဆိုင်မှုတရက်ကတော့မြောက်ကိုရီးယားကောင်းဆောင်ကင်တက်ခိုတဲ့မီလီယာဟိုတယ်မှာကနဦးအင်ဗျူရောသတင်းတောက်အဖွဲ့ကလည်းသတင်းပို့ဖို့နေရာအဖြစ်စည်းချထားတဲ့အတွက်လုံခြုံရေးကိုအကြောင်းပြပြီးအဲ့ဒီအင်ဗျူရောသတင်းတပ်ဖွဲ့ကိုဗီယက်နမ်အစိုးရကကြံသတင်းတောက်3,000လို့သတင်းယူဖို့နေရာချထားတဲ့ Cultural Friendship Palace နေရာကိုမလွဲမရှောင်သာရှေ့ပြောင်းခဲ့တယ်လို့လည်းသိရပါတယ်ရှင်
။ဒေါ်လှလှတန်းပြောပြသွားတာပါ။ဘင်္ဂလားဒေ့ရှ်နိုင်ငံတောင်ပိုင်း Cox's Bazaar ကဒုက္ခသည်စခန်းတွေမှာရှိနေတဲ့နိုင်ငံမဲ့ Rohingya ဒုက္ခသည်ကလေးငယ်တန်းတစ်ဝက်လောက်ဟာမျောလင်းချက်ကင်းမဲ့နေပြီးစိတ်တက်ကြဖို့ရာတိတ်ကိုလွယ်ကူစေတာကြောင့်ဒီကလေးငယ်တွေရဲ့အနာဂတ်ဟာအတော့ကိုစိုးရိမ်စရာကောင်းနေတယ်လို့ UNICEF ကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့ကပြောပါရယ်2019ခုနှစ်ဩဂုတ်လနောက်ပိုင်းရခိုင်ပြည်နယ်ကနေဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးခိုလုံလာတဲ့ Rohingya ဒုက္ခသည်တွေကမ္ဘာပေါ်ကအကြီးဆုံးဒုက္ခသည်စခန်းမှာကြက်ကြက်တဲတဲနဲ့18လကြာခဲ့ပြီးတဲ့နောက်အဲ့ဒီတဲကကလေးငယ်တွေရဲ့အခြေအနေကို UNICEF ကစစ်တမ်းထုတ်ခဲ့ပါတယ်။ဒေါခင်မြတ်သက်ကအပြည့်စုံကိုဆက်ပြီးပြောပြမှာပါရှင်
။တိုင်းနယ်ချီတဲ့ Rohingya တွေဟာ Bangladesh အစိုးရနဲ့နိုင်ငံတကာရဲ့လူသားချင်းစာနာမှုအကူအညီတွေနဲ့ရှင်သန်ရပ်တည်နေရတာဖြစ်ပြီးများပြားလာတဲ့ကလေးငယ်တွေကိုကြည့်ရင်သူတို့အသက်တွေကိုကယ်နိုင်ခဲ့ပေမဲ့သူတို့အတွက်ရေရှည်ခိုင်မာတဲ့အဖြေကိုရှာမပြီးနိုင်ကြသေးပါဘူး။ Rohingya အများစုဟာမြန်မာနိုင်ငံထဲမှာတရားဝင်မှတ်ပုံတင်မရှိတာနဲ့နိုင်ငံသားမဟုတ်တာတွေကြောင့်သူတို့မွေးဖွားခဲ့တဲ့ကလေးငယ်တွေမှာမွေးစင်းတို့တရားဝင်ဆက်ရွက်စတဲ့လို့မရှိတဲ့အတွက်သူတို့လေးတွေဟာဒုက္ခတဲ့အဖြစ်လဲဆင်းရဲမဝင်ကြပါဘူးမြန်မာပြည်မှာအခြေအနေကောင်းလို့ပြန်ခွင့်ရတဲ့အချိန်ထိဒီကလေးငယ်တွေကတော့နိုင်ငံမဲ့ကလေးတွေဖြစ်နေအောင်မှာပါဒါပေမဲ့ပုံမှန်ပညာရေးသင်ယူညွှန်တဲ့အတိုင်းသင်ယူခွင့်ရောဈေးကွက်ဝင်ကျွမ်းကျင်မှုရအောင်ပါသူတို့ကိုလှုပ်ပေးရမယ်လို့ UNICEF ကပြောပါတယ်နိုင်ငံမဲ့အဖြစ်နဲ့ကဘာကသတ်မှတ်ထားတဲ့လူငယ်လူရွယ်တွေနဲ့ကလေးငယ်တွေအတွက်သူတို့ဘဝကိုရိုးသားစွာရည်တည်နိုင်ဖို့လိုအပ်တဲ့ကျွမ်းကျင်မှုနဲ့ပညာရေးပေးနိုင်ဖို့နိုင်ငံတကာကနေအများကြီးတာဝန်ယူရမယ်လို့ UNICEF အမှုဆောင်ဒါရိုက်တာ Henry Tafoe ကအတွင်းရေးမှူးချုပ်ရဲ့လူသားချင်းစာနာမှုဆိုင်ရာအထူးတန်တမန်ဒေါက်တာ L. Merrick နဲ့အတူ February 25-26 Cox's Bazaar ကိုတွားခဲ့ပြီးတဲ့နောက်မှာပြောခဲ့တာပါ2018 December လေးလမှုပြီးချိန်မှာထုတ်ပြန်ချက်အရCox's Bazaar မှာအသက်4နှစ်က16နှစ်တွင်ကလေးငယ်ပေါင်း 38,000 စာသင်ဖို့စာရင်းပေးခဲ့ပါတယ်။တငယ်တန်းကနေ2တန်းထိအဆင့်တက်ရောက်နိုင်သူကရာနှုန်း90ကျော်ပြီး3-4တန်းက4ရာခိုင်နှုန်း6တန်းကနေ8တန်းက3ရာခိုင်နှုန်းရှိပါတယ်။အသက်မွေးဝမ်းကြောင်းပညာသင်နိုင်တဲ့အသက်15နှစ်က24နှစ်အရွယ်က3ရာခိုင်နှုန်းရှိတာပါ။သူတို့လေးတွေအတွက်ကောင်းမွန်တဲ့ပညာရေးကိုပေးမှသူတို့မြန်မာနိုင်ငံကိုပြန်နိုင်တဲ့အချိန်မှာမြန်မာလူမှုအတိုင်းဝိုင်းပြန်လည်တည်ဆောက်ရေးအတွက်တစိတ်တပိုင်းပါဝင်နိုင်မယ်လို့လည်းဒေါက်တာမလစ်ကပြောပါတယ်ဒီ Rohingya ကလေးငယ်တွေအနာဂတ်မှာသူတို့အတိုင်းဝိုင်းအတွက်ရောကဘာကြီးအတွက်ပါအသုံးဝင်တဲ့သူတွေဖြစ်လာစေဖို့မှန်ကန်တဲ့ရင်းနှီးမြှုပ်နှံမှုလုပ်ရမယ်လို့ Henry Tafoe ကပြောပါတယ
် This is a place where there's a learning center where many of the Rohingya children are studying
Rohingya ကလေးငယ်အများအပြားဒီမှာပဲစတင်ကြပါတယ်သူတို့ဟာသိဉာဏ်ကောင်းကြတယ်သင်ကျင်စိတ်လည်းရှိကြတယ်စိတ်အားတိတ်ထက်သန်တဲ့အတွက်သူတို့ဟာတကယ့်ကိုမိမထားတဲ့ကလေးတွေပ
ါ UNICEF ကအသက်4နှစ်ကနေ16နှစ်အတွင်းကလေးငယ်ပေါင်း 35,000 ခွဲအတွက်အဆင့်မြင့်ပညာသင်ကြားမှုပါဝင်တင်ကြားရေးအစီအစဉ်တွေချမှတ်လုပ်ဆောင်နေပြီး2019မှာတော့လူရယ်လူကြီးတွေအတွက်အခြေခံကျွမ်းကျင်မှုနဲ့စာရေးဆက်ပတ်အတွက်ချက်တင်ပေးဖို့အစီအစဉ်နေပါတယ
် UNICEF has been here since day 1 you can see
UNICEF ကသူတို့စောင့်ရောက်တဲ့နေကလေးကရှိနေတာပါသူတို့တွေရဲ့မိသားစုအများစုဟာဒီလိုစိတ်ပျက်စရာကောင်းတဲ့ကြေကွဲစရာအခြေအနေနဲ့နေနေကြရတာကိုမြင်နိုင်ပါတယ်သူတို့နေရတာကလည်းဝါးနဲ့ပလတ်စတစ်နဲ့စောက်ထားတဲ့အိမ်ကလေးတွေပါ
Bangladesh အခြေစိုက် UNICEF အဖွဲ့က Rohingya 9သိန်းနီးပါးအတွက်2019အတွင်းအကူအညီပေးဖို့ဒေါ်လာတန်း152တန်းတောင်းခံထားတာဖြစ်ပြီး February လအထိတော့တောင်းခံငွေရဲ့29ရာခိုင်နှုန်းပဲရသေးတာပ
ါ ဒေါက်ခင်မြတ်သက်ပါရှင်စင်ကာပူအခြေစိုက် Visa Card ကုမ္ပဏီကမြန်မာစစ်တပ်ပိုင်းဥက္ကလာခောက်ကွင်းနဲ့သူတို့ဆက်ဆက်လုပ်ကိုင်နေတဲ့လုပ်ငန်းတွေကိုရပ်ဆိုင်းလိုက်ပြီဖြစ်တယ်လို့အကြောင်းကြားခဲ့ကြောင်း February 29ရက်နေ့ကထုတ်ပြန်တဲ့ဗြိတိန်အခြေစိုက် Burma Campaign UK အဖွဲ့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်အပြည့်အစုံကိုဆက်ပြီးနှာစင်ပါရှင်
V
ဗီဇာကက်ကုမ္ပဏီဟာဘာမကမ်ပိန်းကထုတ်ပြန်ထားတဲ့နာမည်ပြက်စီးရင်တွေကဒုတိယမြောက်ပယ်ဖျက်ခံရတဲ့နိုင်ငံတကာကုမ္ပဏီတစ်ခုဖြစ်ပါတယ်။ကုမ္ပဏီအနေနဲ့ဘာမကမ်ပိန်း UK ကိုအကြောင်းကြားခဲ့တဲ့စာနဲ့ပတ်သက်လို့အဖွဲ့ရဲ့အမှုဆောင်ညွှန်ကြားရေးမှူး Mark Farmana က VOA ကိုအခုလိုပြောပါတယ
်။ Today we received a letter that was sent to a Burma
ဘာမကမ်ပိန်းထောက်ခံသူတဦးစီပေးပို့တဲ့ဗီဇာကုမ္ပဏီရဲ့စာကိုဒီကနေ့ကျွန်တော်တို့လက်ခံရရှိခဲ့ပါတယ်။အဲ့ဒီစာထဲမှာသူတို့ဗီဇာကုမ္ပဏီအနေနဲ့မြန်မာစစ်တပ်ရဲ့ဥပိုင်ကုမ္ပဏီကပိုင်တဲ့ဥက္ကလာခေါက်ကွင်းနဲ့နောက်ထပ်အသစ်ထားတိုးလုပ်ကင်ဖို့မရှိတော့သလိုခေါက်ရိုက်ပစ္စည်းတွေမြင့်တင်ရေးအစီအစဉ်အတွက်လည်းဗီဇာကုမ္ပဏီအနေနဲ့ဆက်လက်ဆောင်ရွက်တော့မှာမဟုတ်ကြောင်းဖော်ပြထားပါတယ်
။ဘာမကမ်ပိန်းထောက်ခံသူတဦးရရှိခဲ့တဲ့ဗီဇာကုမ္ပဏီရဲ့စာထဲမှာတော့ဗီဇာကုမ္ပဏီဟာအစုရှယ်ယာဝင်တွေအတွက်ခေါင်းဆောင်မှုမှာရောမိဖက်အဖြစ်မှာပါတာဝန်ခံမှုတာဝန်ယူမှုရှိကြောင်းကုမ္ပဏီရဲ့တန်ဖိုးတွေဖြစ်တဲ့စမ်းသစ်တီထွင်မှုအကောင်းဆုံးယုံကြည်အားကိုးမှုရှိရာဆုံးလုံခြုံစိတ်ချရာဆုံး Digital နည်းပညာနဲ့ငွေပေးချေတဲ့ကွန်ရက်စတာတွေကနေတဆင့်ကဘာကြီးနဲ့ Visa ကုမ္ပဏီဟာဆက်သွယ်လှုပ်ရှားနေတာဖြစ်ကြောင်း Visa ကကင်ဆောင်မှုမြင့်တင်ရေး Green Golf ကုမ္ပဏီနဲ့ပူးတွဲလုပ်ကိုင်မှုအစီအစဉ်သတ်မှတ်ချိန်ကာလကုန်ဆုံးပြီဖြစ်တဲ့အတွက်နောက်ထပ်အသစ်ထပ်မတိုးဖို့ကုမ္ပဏီဘက်ကဆုံးဖြတ်ခဲ့ကြောင်းဖော်ပြထားပါတယ်ဒါကြောင့်လဲ Visa Company ရဲ့လုပ်ရက်ဟာအရန်ကိုအရေးပါကြောင်း Mark Farmana ကအခုလိုပြောပါတယ
်။ And this is very important because what we are saying to the international community
ဒါဟာတိတ်ကိုအရေးကြီးပါတယ်။နိုင်ငံတကာစီးပွားရေးလုပ်ငန်းရှင်တွေကိုကျွန်တော်တို့ပြောနေတာကမြန်မာစစ်တပ်နဲ့ပူးပေါင်းဆောင်ရွက်မှုမလုပ်ဖို့ဖြစ်ပါတယ်။ Visa Company ဟာသူတို့ရဲ့ကတ်ကင်ဆောင်မှုမြင့်တင်ရေးအနေနဲ့စစ်တပ်ကချုပ်ကန့်ထားတဲ့ခေါက်ကွင်းနဲ့ပူးပေါင်းပြီးအဲ့ဒါကိုလာကစားသူတွေအတွက်အထူးခံစား권ပေးခဲ့ပါတယ်။ဒါကြောင့်ကျွန်တော်တို့ Visa ကုမ္ပဏီကိုဖိအားပေးခဲ့ပါတယ်။အခုတော့သူတို့လည်းစစ်တပ်ပိုင်ကောက်ကွင်းနဲ့ပူးပေါင်းဆောင်ရွက်နေတဲ့အစီအစဉ်တွေကိုရပ်ဆိုင်းလိုက်ပါပြီ
။ပြီးခဲ့တဲ့ January လကလည်း ONG ပြင်သစ်စွမ်းအင်ဆိုင်ရာကုမ္ပဏီကြီးကနေအငင်းပွားပွဲဖြစ်နေတဲ့ရဲရွာရေကာတာစီမံကိန်းမှာသူတို့ဆက်ဆက်လုပ်ကိုင်နေမှုတွေကိုရပ်ဆိုင်းလိုက်ပြီးဖြစ်ကြောင်းဘာမကမ်ပိန်း UK ကိုအကြောင်းကြားခဲ့ပါတယ်။ဒါကြောင့်ဘာမကမ်ပိန်းကနေထုတ်ပြန်ထားတဲ့နာမည်ပြက်စီးရင်ဝင်ကုမ္ပဏီတွေတဲကနေမြန်မာစစ်တပ်ပိုင်စီးပွားရေးလုပ်ငန်းတွေနဲ့ဆက်ဆက်လုပ်ကိုင်မှုမရှိတော့ကြောင်းဘာမကမ်ပိန်းကိုအကြောင်းကြားလာတဲ့ကုမ္ပဏီတွေနဲ့ပတ်သက်လို့ Mark Farmana ကိုမိကြည့်တော့
Before we published the dirty list we wrote to all the companies that we were aware of that were involved with the military
နာမည်ပြက်ကုမ္ပဏီစီးရင်ကိုကျွန်တော်တို့အများပြည်သူသိအောင်ထုတ်ပြန်မကြေညာခင်မှာကုမ္ပဏီအလုံးစီကိုကျွန်တော်တို့စာရေးအကြောင်းကြားခဲ့ပါတယ်။အဲ့ဒီတည်းမှာသူတို့ကုမ္ပဏီတွေရဲ့စီးပွားရေးလုပ်ငန်းတွေဟာစစ်တပ်နဲ့ပတ်သက်ဆက်ဆံမှုရှိနေတာကိုသတိပြုမိကြောင်းနဲ့အဲ့ဒီအတွက်လဲဘာမာကမ်ပိန်းကထုတ်ပြန်မဲ့နာမည်ပြက်ကုမ္ပဏီစီးရင်မှာထည့်သွင်းဖော်ပြမှာဖြစ်ကြောင်းပြောခဲ့ပါတယ်။အဲ့ဒီအချိန်မှာကုမ္ပဏီ၃ခုကနေသူတို့ရဲ့လုပ်ငန်းတွေကိုရပ်ဆိုင်းလိုက်ပြီးဖြစ်တယ်လို့ကျွန်တော်တို့ကိုအကြောင်းကြားခဲ့ပါတယ်။ဒါပေမဲ့သူတို့ကုမ္ပဏီရဲ့နာမည်တွေကိုထုတ်မပြောဖို့တောင်းဆိုခဲ့တဲ့အတွက်ကျွန်တော်တို့စည်ရင်းထုတ်ပြန်ချိန်မှာအဲ့ဒီကုမ္ပဏီ၃ခုရဲ့အမည်ကိုထည့်သွင်းဖော်ပြခဲ့ခြင်းမရှိပါဘူ
းပြီးခဲ့တဲ့နိုဝင်ဘာလကစပြီးအခု February လအထိနိုင်ငံတကာကုမ္ပဏီစုစုပေါင်း၅ခုကနေမြန်မာစစ်တပ်နဲ့ဆက်ဆက်နေတဲ့စီးပွားရေးကုမ္ပဏီတွေနဲ့ပူးပေါင်းလှုပ်ဆောင်မှုတွေကိုရပ်ဆိုင်းခဲ့ပြီဖြစ်တယ်လို့ Mark Farmana က VOA ကိုပြောပါတယ်လူမျိုးတုံးတက်ဖြတ်တဲ့အထိလူခွင့်ရေးချိုးဖောက်မှုတွေကိုပြင်းပြင်းထန်ထန်ကျူးလွန်ခဲ့ကြောင်းစွပ်စွဲခံထားရတဲ့မြန်မာစစ်တပ်နဲ့စီးပွားဘက်အဖြစ်ပူးပေါင်းလှုပ်ဆောင်နေတဲ့နိုင်ငံတကာကုမ္ပဏီပေါင်း49ခုကို Burma Campaign UK က2018ခုနှစ်ဒီဇင်ဘာလမှာနာမည်ပြက်စီးရင်အဖြစ်ထုတ်ပြန်ကြေညာခဲ့တာဖြစ်ပါတယ်ရှင်
2020ရွေးကောက်ပွဲမတိုင်ခင် NLD အစိုးရကလွှတ်တော်တွင်ကြိုးပမ်းနေတဲ့ဖွဲ့စည်းပုံပြင်ဆင်ရေးလုပ်ငန်းစဉ်ဟာအများကလိုလားနေတဲ့ဒီမိုကရေစီနဲ့ဖက်ဒရယ်စနစ်ကိုအာမခံနိုင်မဲ့ပြင်ဆင်မှုမျိုးဖြစ်မလာနိုင်သေးဘူးလို့လူခွင့်ရေးရှိနေကြီးတဦးကသုံးသပ်တယ်လို့ဖွဲ့စည်းပုံပြင်ဆင်ရေးပူးပေါင်းကော်မတီကသွားနေတဲ့နှုံးကိုကြည့်ရင် NLD အစိုးရရဲ့ဒီတက်တန်းအတွင်းမှာဖွဲ့စည်းပုံဥပဒေတွေကအရေးကြီးအချက်တွေပြင်ဆင်နိုင်ပါမလားလို့လွှတ်တော်ကိုယ်စားလှယ်ဟောင်းတဦးကလည်းသုံးသပ်ပါတယ်။ကိုညံဝင်းအောင်ကစူးစီးတင်ပြမှာပါရှင
်။စေအစိုးရလက်ထက်ညောင်နေပင်အမျိုးသားညီလာခံမှာရေးဆွဲပြီး2008ခုနှစ်ကအတည်ပြုလိုက်တဲ့လက်ရှိဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေတွေကအခြေခံကျော်ရွတွေပြင်မှသာအများကလိုလားနေတဲ့ဒီမိုကရေစီစံနှုန်းနဲ့ကန့်ညီတဲ့ဥပဒေတရက်ဖြစ်လာလိမ့်မယ်လို့ဆွီဒင်နိုင်ငံမှာခေတ္တနေထိုင်တဲ့ဥပဒေအထောက်အကူပြုကိုညက်ကိုထီထောင်သူလူအခွင့်ရေးရှိနေဦးအောင်သူကထောက်ပြပါတယ
်။နှလုံးကြီးဖွဲ့စည်းပုံအခြေခံဥပဒေကိုအခြေခံကြတဲ့ကြိုးရိုးတွေကိုပြင်တော့မှသာလျှင်ဒီဖွဲ့စည်းပုံအခြေခံဥပဒေဟာ
ဒီဝစီကြပြီးတော့ဖယ်ရပြီးအောင်စုအခြေခံတိစောက်နေအောင်ဖြစ်တယ်အဲ့တော့အခြေခံကြတဲ့မြို့သားကောင်ကြီးနဲ့လုံချင်းကောင်ကြီးလို့ခေါ်တဲ့ဒါလုံနဲ့ပတ်သက်ပြီးတော့ပြောင်းထားတဲ့ပြောင်းချက်တွေနောက်စစ်တပ်ရဲ့ဥပဒေပြည်အုပ်ချုပ်ရေးကဏ္ဍတွေမှာပါဝင်ပတ်သက်ခွင့်ပေးထားတဲ့ပြောင်းချက်တွေနောက်တစ်ခါဒီသမရယူချက်တွေမှာစနစ်ကိစ္စပေါ့အကောင်မှာဘယ်နိုင်ငံမှမမကျင့်သုံးတဲ့စစ်ဘူလူတဲ့ပုဂ္ဂိုလ်စစ်ဘူလူတွေလူတဲ့ပုဂ္ဂိုလ်ကသမရဖြစ်စီဒုသမရဖြစ်စီချစ်လာခွင့်ပေးထားတဲ့ပြောင်းလဲချက်တွေဒီပြောင်းလဲချက်တွေကိုပြင်ကိုပြင်မရမယ်ဒီပြောင်းလဲချက်တွေကိုပြင်လိုက်တာနဲ့သူနဲ့ဆက်ဆက်တဲ့ဟာကြီးချုပ်ပြင်းအောင်မစင်ဖွဲ့စည်းပုံတစ်ခုလုံးကသုံးလို့မရတော့အဲ့တော့မပြင်မဲထားပြန်တော့လဲပဲဆရာနာရှိစနစ်ကဆက်လက်ဆူရှိသွားမယ်ဒီလိုအချိန်ကြီးအော်မာနှောင်းကြီးဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ရေးဆိုတာလက်တွေ့ဘရော့မဖြစ်နိုင်တဲ့ဥပဒေဖြစ်တဲ့အရေးမပါတဲ့ပြည်ထောင်ချက်တချို့လောက်ကိုပြင်ဝင်ပြီးတော့ဖွဲ့စည်းပုံဆိုပြင်လို့ရတယ်ဆိုတော့နိုင်ငံရေးမြက်လက်ပြာဝကြီးအောက်ကနေပြီးတော့ရေရှည်ဆက်ရနာရှင်စနစ်တဆူရှိမဲ့လမ်းကြောင်းမျိုးကိုအနည်းဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဆိုတာကသွားနေတာလို့ကျွန်တော်နားလဲပါတယ
်ဟုတ်ကဲ့ခင်ဗျာNLD အစိုးရကအမျိုးသားပြန်လည်တင်မြှင့်ရေးဆိုတဲ့လမ်းကြောင်းကိုတစ်ဖက်ကကင်ဆယ်ထားတာတွေ့ရပါတယ်ဆိုတော့စစ်တပ်ဘက်ကလည်းလက်ခံနိုင်လောက်တဲ့ဖွဲ့စည်းပုံပြင်ဆင်ရေးဆိုတာမျိုးကိုကြိုးပမ်းကြမယ်ဆိုရင်ဘယ်လိုအချက်တွေကိုပြင်မယ်အစိုးတင်သွင်းကြမယ်လို့ဆရာဦးအောင်သူခန့်မှန်းပါတယ
်စစ်တပ်ကလက်ခံနိုင်လောက်တဲ့ဖွဲ့စည်းပုံချေရဥပဒေကိုပြင်မယ်ဆိုရင်တော့အမျိုးသားပြန်လည်တင်မြှင့်ရေးဆိုတာသုံးလို့မရဘူးဒါကအမျိုးသားပြန်လည်တင်မြှင့်ရေးကိုမဟုတ်ဘူးဟိုစစ်တလူကြလိုက်နာဆောင်ရည်ရေးပဲကျွန်တော်တို့ဘာမှပြောစရာအကြောင်းမရှိဘူးဆိုတော့အမျိုးသားပြန်လည်တင်းမြတ်ရေးဆိုတာကဒီတမျိုးသားလုံးပါဝင်တဲ့လူလူတရားလုံးရဲ့ဒီမိုစီခွင့်ရေးဖက်ဒရယ်ပြောင်းစုတည်ဆောက်ပိုင်ခွင့်ခွင့်ရေးအခြေခံအပြင်ကိုပြစ်ပွားကျူးလွန်ခဲ့တဲ့ပြည်မှုကြီးတွေပေါ်မှာအရေးယူဆောင်ရည်နိုင်ရေးပါဝင်တဲ့အခြေခံအနေချိကတ်တော့မှသာလေအမျိုးသားပြန်လည်တင်းမြတ်ရေးဖြစ်နိုင်တယ်အဲ့လိုမျိုးဖြစ်နေအမျိုးသားပြန်လည်တင်းမြတ်ရေးဆိုတဲ့နာမည်ကိုသုံးပြီးတော့မှစစ်တပ်ကဒီကောင်းတော်များသဘောကျစီမဲ့ဟာမျိုးတွေလည်းလိုက်လူနေကြကာလပတ်လုံးတော့ဘတော်မှရှင်းမှန်တဲ့မျိုးသားပြန်လည်တည်မြဲဖြစ်နိုင်ဘူးဒီလိုမျိုးသားပြန်လည်တည်မြဲရေးဆိုတာကဘာမှာဘယ်နိုင်ငံမှာမလဲမရှိပါဘူ
းဘယ်ဥပဒေပုံမှန်ကိုပြင်ဆင်မလဲဆိုတာ NLD အစိုးရကပြည်သူတွေကိုအခုချိန်ထိချမပြနိုင်သေးတာကိုကြည့်ရင်တကယ်ပြင်ဆင်တဲ့အချက်တွေကိုလာမယ့်တစ်နှစ်ကျော်ကာလအတွင်းပြင်ဆင်နိုင်မှမလားဆိုတာစိုးရိမ်မိသူကအမေရိကန်အရီဇိုနာပြည်နယ်မှာနေထိုင်တဲ့SNLD ကြားကောင်းပါတီရဲ့1990ရွေးကောက်ပွဲအနိုင်ရကိုယ်စားလှယ်ဆိုင်းဝင်းဖေဖြစ်ပါတယ
်အခုမှသူကပြင်ဖို့ကြိုးစားတဲ့ကော်မတီစဖွဲ့လို့ရှိသေးတယ်ဗျအဲကော်မတီစဖွဲ့တဲ့ပုံစံကိုကြည့်လိုက်တော့လည်းဘာနဲ့သွားတူနေတော့ပထမဆုံးညောင်နှပင်ညီလာခံနဲ့သွားတူနေတယ်ဘယ်ဥပဒေပုံမကိုပြင်ရမလဲဘယ်အပိုင်းကိုပြင်ရမလဲဆိုတဲ့ဟာတွေအခုတစ်ထိလှည့်တောင်ကြီးနိုင်တယ်ဘယ်သူမှအဲ့ဒီဟာတွေအတွက်ဘယ်လောက်ကြာမလဲဟိုအီလေလေဘယ်တော့မှမပြီးတော့မဲ့ဟာကြီးတော့အဲ့ဒီဘယ်တော့မှမပြီးတော့မဲ့ဟာကြီးကိုရှေ့တင်ပြီးတော့မှနောက်နှစ်နှစ်တာပဲကြံတော့မယ်လက်ရှိအစိုးရအနေနဲ့လုပ်ငန်းပြရမရှိလို့ဒါလုပ်ငန်းပြတာလားအဲ့လိုမေးစရာရှိဆိုတော့တကယ်လို့များကျွန်တော်တို့တိုင်းပြည်များတိုးတက်စေချင်လို့ရှင်ခမည်းတော်ကျွန်တော်တို့တော်လိုင်းရေးဟာဆိုပြီးတော့အပြင်ထွက်လာတဲ့လူများများပြန်လက်ခံနိုင်မယ်ဥပဒေများအရင်ပြန်ကောင်းမလားလို
့ NLD အစိုးရကသူ့ရဲ့ကြံရှိနေသေးတဲ့တက်တန်းအတွင်းဖွဲ့စည်းပုံပြင်ဆင်နိုင်ရေးအတွက်ဇန်နဝါရီ29ရက်နေ့ကပြည်ထောင်စုလွှတ်တော်မှာဖွဲ့စည်းပုံပြင်ဆင်ရေးပူးပေါင်းကော်မတီတရက်ဖွဲ့စည်းဖို့အရေးကြီးအဆိုကိုတင်သွင်းခဲ့ချိန်မှာဖွဲ့စည်းပုံပြင်ဖို့ဘယ်သူကမှတောင်းဆိုနေတာမျိုးမရှိတာကြောင့်အရေးကြီးအဆိုနဲ့မကန့်ညီဘူးလို့တက်မတော်သားကိုယ်စားလှယ်တွေနဲ့ပြည်ခိုင်ဖြိုးပါတီကိုယ်စားလှယ်တွေကကန့်ကွက်ခဲ့ကြပါတယ်။ဒါပေမဲ့အခုရက်ပိုင်းအတွင်းမှာတော့ဖွဲ့စည်းပုံပြင်ရေးကိုထောက်ခံတဲ့ဆန္ဒထုတ်ဖော်ဟောပြောပွဲတွေကိုရန်ကုန်အပါအဝင်အခြားမြို့ကြီးတွေမှာပါပြုလုပ်လာနေကြတာတွေ့ရပါတယ်ခင်ဗျာ။
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါမြန်မာစံတော်ချိန်မနေ့6နာရီခွဲပါပြီရှင် VOA မြန်မာပိုင်းရဲ့ဂျာတာပတိနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့9နာရီအထိဆက်လက်ထုတ်လွှင့်သွားမှာပါအခုကျမတို့ရဲ့အစီအစဉ်တွေကို Facebook စာမျက်နှာကနေလည်းတိုက်ရိုက်နားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်အခုဒုတိယပိုင်းနာယီဝက်အတွက်အပတ်စဉ်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာတော့
ကိုယ်ကပတ်လိုက်တွေကိုဘာလုံနိုင်တယ်လဲကိုကိုယ်တိုင်ဘာလုံချင်လဲဆိုတော့ရိုးရိုးသားသားမစင်စားပြန်ခွေလန်းတွေလာစားတွေကိုကြည့်ပြီးတော့ပြောင်းလဲရွေးချက်နေမယ်ဆိုရင်တော့
ဒါကတော့သူယုံကြည်ရာအစီအစဉ်မှာပါဝင်တင်ပြသူတယောက်ကသူ့ရဲ့ယုံကြည်ချက်တွေပြောပြတာကိုအပြည့်အစုံနောက်ပိုင်းမှာနားဆင်ရမှာပါ။ဒါအပြင်ဥကျော်စန်သာရဲ့မြမရေးသုံးသက်ချက်အစီအစဉ်ကိုလည်းတင်ဆက်ဖို့ရှိပါတယ်။အခုတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာစောင်းမတချို့ကိုမူရင်းအပေါ်မပြတ်ဥကျော်စန်သာနဲ့ဒေါ်လာလာတန်တို့ကကောက်နှုတ်တင်ပြမှာပါရှင
်။ပြင်ညာပြဿနာရဲ့ဘိုးအချက်အချာမှာရင်းနှီးမြှုပ်နှံဖို့တောင်ဆန်းစုကြည်တိုက်တွန်းဆွဲခေါင်းစဉ်နဲ့ယူချီနီတာရေးဆောင်ပါကိုနီကေအေရှန်ရီဗျူးမှာဖော်ရပါတယ်။ရညာရေးပေါ်နှစ်ကွတ်တာကိုဟန်တာဖို့ပြက်ကွက်လို့နိုင်ငံတကာဝေဖန်နေကြတဲ့ကြားကတောင်ဆန်းစုကြည်ဟာနိုင်ငံသားတွေရခိုင်ဒေသမှာလည်းပြီးရင်းနှီးမြှုပ်နှံကြဖို့ဖိတ်ခေါ်လိုက်ပါတယ်။ရခိုင်ပြည်နယ်ရဲ့စီးပွားရေးအလားအလာတွေဟာမထီမတွေ့ရသေးပဲရှိနေသေးဖြစ်တဲ့ဆိုပြီးခရီးသွားလုပ်ငန်းစိုက်ပျိုးရေးလုပ်ငန်းစတဲ့ကိစ္စတွေကိုညွှန်ပြခဲ့ပါသတဲ့။ဒါဟာမျောလင်းသလိုဖြစ်မလာတဲ့စီးပွားရေးဖွံ့ဖြိုးမှုအတွက်အစိုးရအနေနဲ့အထောက်အမှုတရားဖြစ်ပါတယ်တဲ့။သူဟာ2020ပြည့်ရွေးကောက်ပွဲအကျိုးထောက်ခံမှုရရှိရေးအတွက်ကျေးလက်ဒေသတွေနဲ့ကရှင်၊ချင်း၊ရှမ်းတင်တာရီစားတဲ့ဒေသတွေကိုခီးချွတ်တယ်လို့ဆိုပါတယ်။ရန်ကုန်လိုမြို့ကြီးတွေမှာလှုပ်ဆောင်နေတဲ့အခြေခံအဆောက်အဦတောင်ရီလုပ်ငန်းတွေထဲမှာဝေးလံတဲ့ဒေသတွေဟာမပါဝင်ပဲဘေးဖိထားခံနေရတာဖြစ်ပြီးအဲ့ဒီနေရာတွေမှာရင်းနှီးမြှုပ်နှံလာအောင်ဆွဲဆောင်ဖို့ဆိုတာအစိုးရအတွက်အချိန်လေးသိမကြံတော့ပါဘူးတဲ့ဒီအတွက်ထောက်ခံမှုရရှိမယ်ဆိုရင်လည်းပဲရခိုင်ပြည်နယ်တရှိရဲ့အနောက်ဘက်ကျမ်းမာတဲ့အရှေ့ဘက်ကျမ်းကစီးပွားရေးလောကသားတွေရဲ့ထောက်ခံမှုကပိုပြီးရရှိနိုင်တယ်လို့ဆိုပါတယ်ဒါအပြင်လာရောက်ရင်းနှီးမြှုပ်နှံမဲ့သူတွေကလည်းအနောက်နိုင်ငံတွေဘက်ကထက်အာရှနိုင်ငံတွေဘက်ကပဲပိုလာဖို့ရှိပါတယ်တဲ့ပြီးခဲ့တဲ့အခမ်းအနားမှာဆိုရင်ဂျပန်စီးပွားရေးသမားပေါင်း50ကျော်နဲ့အဲ့ဒီနောက်ကထိုင်းတောင်ကိုရီးယားတရုတ်စသဖြင့်အရေးအတွက်အများအနည်းအလိုက်တယောက်ကြပါလေတဲ့။ရူညာအေးနဲ့ပတ်သက်ပြီးအနောက်နိုင်ငံတွေကဒေါအောင်ဆန်းစုကြည်ကိုဝေဖန်နေကြပြီးမဲ့ဂျပန်ကတော့ဝေဖန်တဲ့နိုင်ငံတွေနဲ့ခက်ခင်းခင်းနေပြီးပြဿနာဖြစ်ရှင်းရေးအတွက်မြန်မာအစိုးရနဲ့အတူရပ်တည်ဆောင်ရွက်မယ်လို့ဆိုပါတယ်တဲ့။ကြီးကြီးမားမားရင်းနှီးမြှုပ်နှံမှုအခြေအနေမပေးသေးပြီးမဲ့အစပြုဖို့အခွင့်ကောင်းဖြစ်တယ်တဖြည်းဖြည်းလှုပ်ဆောင်သွားမှာဖြစ်တယ်လို့လည်းဂျပန်စီးပွားရေးသမားတူကဆိုကြောင်းရေးသားထားပါတယ်။မြန်မာလုပ်ငန်းရှင်တူကတော့ပြဿနာရှိနေဆိုတာမှန်ပေမဲ့အခြေအနေကောင်းလာအောင်လှုပ်ဆောင်နေတယ်။တကယ်တမ်းအလုပ်ကိုင်တဲ့ပညာရေးနင်းကြလို့ဒေသခံတွေအကြမ်းတင်းမာမှုတွေဖြစ်ရတယ်လို့လည်းပြောပါသေးတယ်။ရူဟင်ဂျာပြဿနာရှိနေရတဲ့အထက်အေအေနဲ့အစိုးရတကြတိုက်ပွဲဖြစ်ပေါ်လာတဲ့အတွက်ရခိုင်ပြည်နယ်အခြေအနေဟာပိုပြီးတော့ဆိုးရွားလာတယ်လို့လည်းဖော်ပြပါရတယ်။ဒေါအောင်ဆန်းစုကြည်အစိုးရဟာ2016မှာအာဏာရလာခဲ့ပြီးမဲ့နိုင်ငံရေးတည်ငြိမ်မှုကိုသာဦးစားပေးဆောင်ရွက်နေခဲ့ပြီးစီးပွားရေးကိစ္စကိုအခုကြမှဥပဒေတွေပါတယ်ပြင်ဆင်ပြီးတော့စတင်လှုပ်ဆောင်လာတာဖြစ်တယ်လို့လည်းရေးသားထားပါတယ်ခင်ဗျာ
ဆက်လက်ပြီးအမေရိကန်ထက်လို့တော်မှ Ed Markey ကမြန်မာနိုင်ငံမှာပိတ်ဆို့မှုတွေနဲ့ပတ်သက်လို့ Facebook ရဲ့ဇက်ကဘတ်ကိုပြင်းပြင်းထန်ထန်ဝေဖန်လိုက်တယ်ဆိုတဲ့ကောင်းကြီးနဲ့ WWW Multi Channel မှာရေးသားထားတဲ့ဆောင်းပါးကနေကောက်နှုတ်တင်ပြလိုပါတယ် Massachusetts ပြည်နယ်က Democrat ထက်လို့တော်မှ Ed Markey က Facebook CEO Mark Zuckerberg ကိုမကြေမနက်ဖြစ်ပြီးဖေဖော်ဝါရီလ22ရက်နေ့ကထုတ်ပြန်ခဲ့ရမှာ Facebook ရဲ့ App အသုံးပြုဝယ်ယူမှုနဲ့ပတ်သက်လို့မချေနှက်ချက်ကို FTC ကနေစုံစမ်းပေးဖို့သူအဆိုတင်သွင်းခဲ့ပြီးနောက်မှာမြန်မာနိုင်ငံကအုပ်စုတချို့ Facebook အပိတ်ခံခဲ့ရတယ်ဆိုတဲ့နဲ့ပတ်သက်လို့ဖြေရှင်းချက်ကိုတောင်းခံလိုက်ပါတယ်။ထက်လို့တော့နိုင်ငံခြားဆက်ဆံရေးကော်မတီအဖွဲ့ဝင်တူလည်းဖြစ်တဲ့ Markey ဟာ AAA ရခိုင်တပ်မတော် MNDAA KIA နဲ့TNLA တို့ဖြစ်တဲ့လက်နက်ကိုင်အုပ်စု၄ဘွဲ့ကိုဘာကြောင့် Facebook ကပိတ်ခဲ့ရလဲဆိုတာကိုဖြေရှင်းချက်တောင်းခံခဲ့တာဖြစ်ပါတယ်။ဒီအုပ်စုတွေဟာနိုင်ငံတွင်းမှာငြိမ်းချမ်းရေးရရှိဖို့ကြိုးပမ်းနေတဲ့အုပ်စုတွေမှာပါဝင်တယ်လို့သူကပြောပါတယ်။မြန်မာနိုင်ငံပဋိပက္ခတွေမှာရ Yes, who we go, Julon Wood, how can get it? Mondia Poisides, Carrigo, type people. Facebook gay, Joban Mugu, Tuga, Timabu, Chichu, be me. Dilena guy, Osu, Lizurugo, Facebook up, Bechinha. Dianda, Piane, Yinjasi, Joban Mugu, Handaya, Yaudelo, Telodoma, Makiga, Piogevade. Pimba, Britannia, Sedoyama, Facebook go, Diga, Atayare, Lena guy, Osu, we Facebook, Samina, Bechin, Kayaraha. ဒီအဖွဲ့တွေရဲ့ပြပနဲ့ဆက်သွယ်မှုတွေကိုဖြတ်တောက်ရရောက်တယ်လို့သူကဆိုပါတယ်ခုလိုပိတ်ဆို့မှုတွေကြောင့်ဒီအဖွဲ့တွေဟာတိုင်းရင်းသားအရဖွဲ့လူဖွဲ့စည်းတွေအစိုးရစည်းစံညှိနှိုင်းရေးမှုတွေငြိမ်းချမ်းရေးဖော်ဆောင်မှုကိုကူညီဆောင်ရွက်နေတဲ့အမေရိကန်ပြည်ထောင်စုပါဝင်နိုင်ငံတကာအကြက်ခတ်တွေနဲ့နိုင်ငံတကာလူသားချင်းစာနာမှုအဖွဲ့တွေရဲ့ကူညီပံ့ပိုးမှုတွေကိုအလောင်းဝေးရရောက amundia handaye policy ne patel lu sou yin bu ya adibe kaw yu mu lwe ma si bu le taka phwin pe ya yaut de lu ma ki ga thauk pya ke ba de di kaisa ne patel lu shin nin che ko facebook tan ga mala ti ye naw song tha pi pe bu le ma ki ga taung khan tha ba de shin
ta ta shin nya shin tamaroga sit dai tchu ma sit sin yin rue lila ja yat sain tha pi yin nyan yin swin ne wo kan lan ge da a khu so yin 2 la jaw da ba bi a pi kha yat se tha de kala a twin nyima a so ya taung yin chi du re tamaro ne tan yin da le ne kai phwe re ga ko se re ja twet so swin ne mu tchu shi ge be me lu le ne kai tai pwe re ga le pyin tan ni se ba a pi kha yat se yin chin nya tha bi me tai pwe re phit ni ya da ba jaw mya ba le တဲ့နဲ့ကိုင်းပတိပက္ခရရော့ပါရင်ပြည်ရင်းညဉ့်ညံ့ရင်မှာဘာတွေကအဓိကအဟန့်တာဖြစ်နေပါတယ်ဆိုတာတွေကို VOA ရဲ့စနေညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းemail နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်သလို VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးတိုင်းအစီအစဉ်ကနေကြိုဆိုပါတယ်ရှင
်။ကြာသပတေးနေ့နေ့ခင် VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေဆက်လက်တင်ဆက်နေပါတယ်။အခုတော့ဒေါ်လာလတန်းတင်ဆက်တဲ့နေ့နေ့ခင်အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ကြရအောင်ပါရှင်။
တို့ရရှိများရှင်မိတ်ဆွေတူကအပြင်စားတောက်ဆိုင်မှာသွားစားကြပါစို့လို့ဆိုရင်ဘယ်သူကကျွေးမယ်ဆိုတာကတော့ရှင်းပါလေအများအဖြစ်ကတော့သွားစားဖို့ခေါ်သူကကျွေးမယ်လို့နားလေကြပါလိမ့်မယ်ဒါပေမဲ့လို့မိတ်ဆွေ၃ရေဦးစုပြီးစားတောက်ဆိုင်မှာသွားစားကြမယ်ဆိုရင်ကိုအားလုံးစားပြီးတောက်ပြီးလို့စပွဲတို့ကကြက်တင်တဲ့ငွေဖြတ်ပိုင်းလာချတဲ့အခါဘယ်သူကငွေထုတ်ပေးမလဲအဲတူဦးကတော့အားနာလို့ဖြစ်စေစိတ်နာကောင်းလို့ဖြစ်စေကျွန်တော်ကျမပဲပြီးလိုက်မယ်လို့ပြောရင်ပြောပါလိမ့်မယ်ဒီလိုအခြေအနေမျိုးမှာအင်္ဂလိပ်လိုဘယ်လိုသုံးနှုန်းပြောဆိုမလဲပြောနိုင်တဲ့အသုံးတစ်မျိုးက
Here let me pick up the tab
နောက်တစ်ခါနားဆင်ကြည့်ကြရအောင
် Here let me pick up the tab
ဒီနေရာမှာနောက်ဆုံးစကားလုံးဖြစ်တဲ့ TAB tab ကတော့ဘန်စကားဖြစ်ပြီးစားတောက်ဆိုင်ဒါမှမဟုတ်အယောင်ဆိုင်ဆိုင်ကကြာတင်တဲ့ငွေပြစာဖြတ်ပိုင်းကိုဆိုလိုတာဖြစ်ပါတယ်ကိုကကျွေးမယ်လို့ဆိုရင်နောက်တစ်မျိုးပြောနိုင်တာကတော
့ Say let me foot the bill for this
နောက်ထပ်နားဆင်ကြည့်ကြရအောင
် Say let me foot the bill for this
အတိပဲကတော့ကျမပြပြစီဆိုတာပဲဖြစ်ပါတယ်ဒီနေရာမှာ FOOT foot ကကရိယာအနေနဲ့သုံးထားတာဖြစ်ပြီးဘန်စကအတိပဲကတော့စိုက်ထုတ်ပေးတဲ့သဘောပဲဖြစ်ပါတယ်တတိယတစ်မျိုးပြောနိုင်တာကတော့
Here, let me. It's my treat.
Now, ta, na, sin, ji, ja, ya, ao.
Here, let me. It's my treat.
Di, be, ga, ro, jama, jui, ba, me, su, ra, be, phit, ba, de. Di, ni, ya, ma, treat, treat, ga, di, be, mi, myo, shi, ba, de. Sait, chan, da, ya, ao, jui, ra, ngui, ra, le, saung, pi, ra, sa, ta, phin, gu, yin, nyon, pyo, su, ra, phit, ba, de. Sa, taw, sain, twa, lu, be, du, ga, jui, ma, le, nao, nai, ga, ma, lu,ကိုအတွက်ကိုပေးကြခြေဆိုရင်ရောဘယ်လိုပြောမလဲ
Dutch treat
နောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် Dutch treat
Dutch treat အစားနောက်ထပ်ပြောလို့ရတဲ့အသုံးတစ်မျိုးက
Go Dutch.
Now, come now, sing Jijayao.
Go Dutch.
Diniyama, D-U-D-C-H, Dutch ga, bega ladali. Shimbiyama, suino, Holland nangang, da, Dutch ga, lada, pipari. Lungere, nippon, tunya joga, Britishane, Dutch viha, sipwe, jidwe, sinwe, gejare, sipide, suime, yansang, jaro da boshi. Dajamu, ingle ma, Dutch suiz a galunha, nimbiora, so gare, the bo, yapari, eragaro, tozing abo. Ubuma, courage, sure, tatigu, Dutch ne, twebi, Dutch courage, lo suino, tati, jangagu, sulubari, ubmatuga, yemuma, tati, shida, suin, Dutch courage, lo, yolu, yabareshi. Dajamulu, treat, sure, twimwidam yug, se chandam, damu, ne, Dutch go, twebi, donne, Dutch treat, lo suino, juero, juibaishi, kusara, dwe, kupiji, sure, the boy, yabari. Tora shimiago, diniminate, we, timbia giri, ingle, a ton, no, yurema, Goga saipiro juime suye yolu yaraga.
Pick up the tab.
Now demyuga.
Foot the bill.
Now tap your nine at demyuga.
It's my treat.
Go sarago go biji suino.
Dutch treat.
Now demyub your nine aga.
Go Dutch.
Lub your nine mari. Eragaro, dini minute wait, timpia giri, idiom thume pipari.
ခုဆက်လက်ပြီးတော့မြမရေးတုံးသက်ချက်အစီအစဉ်ကိုတင်ဆက်မှာပါမြမနိုင်ငံဟာမတူကွဲပြားမှုတွေနောက်အပြန်အလှန်နားလည်တိခတ်မှုနဲ့ထူထောင်လာခဲ့တဲ့ဒီမြမနိုင်ငံအနေနဲ့မတူကွဲပြားမှုတွေနဲ့မတူကွဲပြားတဲ့သူတွေကြားမှာအပြန်အလှန်နားလည်တိခတ်မှုနဲ့ထူထောင်လာခဲ့တဲ့နိုင်ငံဖြစ်ပေမဲ့လည်းပြပကကူးဆက်ဝင်ရောက်လာတဲ့အယူအဆတွေကြောင့်စိတ်ဝမ်းကွဲပြားပြီးပဋိပက္ခတွေဖြစ်လာရတယ်လို့အမေရိကန်ပြည်ထောင်စုကဂုံတူးဆောင်ပါမော့ခမြမအရေးကျွမ်းကျင်သူဂျိုးဆပ်ဆီလ်ဗာစတိုင်းကသုံးသပ်ပါတယ်။ပြန်လည်တင်မြင့်ရေးအတွက်အတိတ်သမိုင်းကိုပြန်ကြည့်ပြီးသင်ခန်းစာယူသင့်တယ်လို့လည်းဆိုပါတယ်။ပါမော့ခဆီလ်ဗာစတိုင်းနဲ့ဥကြော်ဇန်သားတို့ဆွေးနွေးသုံးသပ်ထားတာကိုနားဆင်ကြရအောင်ပါရှင်။
ကျန်ကြီးဆွေးပါဆိုင်များမြန်မာနိုင်ငံရဲ့အမျိုးသားရေးစိတ်ဓာတ်မှာဗုဒ္ဓဘာသာဟာဘလောက်အရေးပါပါသလဲဆိုတာကမြန်မာအမျိုးသားစိတ်ဓာတ်ဒီဘာသာရေးနဲ့ကင်းလွတ်သောအမျိုးသားရေးစိတ်ဓာတ်လားသူဒီမို့ဗုဒ္ဓဘာသာနဲ့ဆက်ဆက်မှုရှိနေပါသလားဆရာကြီးဘယ်လိုသဘောရပါသလဲ
Do I think Buddhism is linked to nationalism or Buddhism? I think that it is linked to both. There are differentAnd one can be both a nationalist and a Buddhist.
ဘုရားဘာသာနဲ့အမျိုးသားရေးဆက်ဆံနေပါသလား။တစ်ခုနဲ့တစ်ခုဆက်ဆံနေပါလေ။အတူတော့မဟုတ်ပါဘူး။ဒါပေမဲ့လူတစ်ယောက်ဟာအမျိုးသားရေးဝါဒီရောဘုရားဘာသာဝင်ရောအတူတူဖြစ်နိုင်ပါလေ။တစ်ခုနဲ့တစ်ခုဟာဖီလာဆန့်ကျင်မဟုတ်ပါဘူး
။ဆိုတော့မြန်မာအမျိုးသားရေးစိတ်ဓာတ်ဟာ secular nationalism လို့ခေါ်တဲ့ဘာသာရေးနဲ့ကင်းလွတ်သောအမျိုးသားရေးဝါဒမဟုတ်ဘူးပေါ့ခင်ဗျာ
။ Well, Buddhism is a very importantway of life. It is not just a group of thoughts and
ဘုရားဘာသာဟာဘဝနေရေးအတွက်သိရေးပါတဲ့နိလန်တရားဖြစ်ပါတယ်ဒါဟာအတွေးခေါ်ယုံကြည်မှုတရားတာမကပါဘူးလူတွေဟာတူးနဲ့တူဘလို့ဆက်ဆံနေထိုင်ရမယ်ဆိုတဲ့နိလန်လည်းဖြစ်ပါတယ်ဘဝလမ်းညွန်မှာဒီအတိုင်းလိုက်နာမယ်ဆိုရင်ဘသူမဆိုဘသူနဲ့မဆိုနေထိုင်နိုင်တဲ့တယောက်နဲ့တယောက်ပဋိပက္ခမဖြစ်ဘဲနေထိုင်ကြရမှာဖြစ်ပါတယ်တဖက်ကိုတဖက်ကလေးစားရမယ်နိလန်လည်းဖြစ်ပါတယ
်ဆူရာဘာသာကြားရင်းနဲ့ဗုဒ္ဓဘာသာဝင်တွေနဲ့အတူတူစင်တွဲနေထိုင်နိုင်တဲ့လမ်းစဉ်ဆိုတဲ့သဘောပေါက်ခင်ဗျာ
Oh absolutely and it's part of the history of Burma one of the problems today is people do not bother to read the history of
လုံးဝမကန်ပါတယ်ဒါဟာမြမတမိုင်းရဲ့ဒစိတ်တေတာလည်းဖြစ်ပါတယ်ဒီကနေ့ပြဿနာတစ်ခုကတော့လူတွေဟာတမိုင်းကိုပြန်မဖတ်ကြတော့တာပဲဖြစ်ပါတယ်။လူတွေဟာမြန်မာနိုင်ငံမှာလာရောက်ပြီးစတင်အခြေချနေထိုင်ခဲ့ကြတာအဲ့ဒီထက်မှမတူကွဲပြားတဲ့လူမျိုးတွေဘာသာတရားတွေလူမှုအတိုင်းဝိုင်းတွေမျိုးမျိုးရှိခဲ့ပါတယ်။သူတို့တွေဟာငင်းငင်းချမ်းချမ်းနေထိုင်လာခဲ့ကြပါတယ်။ပျော်ပျော်ရွှင်ရွှင်နေထိုင်လာခဲ့ကြပါတယ်။တစ်မျိုးနဲ့တစ်မျိုးဝင်ရောက်ဖက်ဆွတ်တာလည်းမရှိခဲ့ကြပါဘူး။ဘာသာအယူဝါဒမတူတဲ့သူတွေကိုအတင်းဘာသာပြောင်းစေဖို့ကြိုးပမ်းခဲ့တာမျိုးလည်းမရှိခဲ့ပါဘူး။
ဆိုရင်ဒီကနေ့ဖြစ်လာတဲ့ပဋိပက္ခတွေအကြမ်းဖက်မှုတွေကြတော့ဘာသာရေးအသွင်ဆောင်တဲ့ပဋိပက္ခမျိုးတွေဖြစ်နေပါဆရာကြီး
Violence is something that is a long time developing as well. In other words, during this last century 12
ချမ်ဖက်မှုတွေ ဟာ လဲ ရေရှည် ဖြစ်ထွန်းလာ ခဲ့တဲ့ ကိစ္စ တရက် ပါပဲ တနည်း ပြော ရရင် အခု နောက် ဆုံး ရာစု နှစ် မှာ ပါ ဒါ ကို လဲ နိုင်ငံ တော် ဖြစ်ထွန်း ရ တည်လာ မှု နဲ့ ရှင် ပြီး တော့ ရှုမြင် ကြ ရမှာ ဖြစ် ပါတယ် တမိုင်း ကို နည်း နည်း ပြန် ကောက် ရမယ် ဆိုရင် ဗမာ တွေ မြန်မာ အလဲ ပိုင်း တခွင် ကို အုပ်စိုး ထား ခဲ့စဉ် တုန်းက ဒေသ တဏ္ဍာန် တလျား က လူမျိုးစု တွေ ဘာသာ ရေး အတိုင်း ဝိုင်း တွေ လူမှု ဝန်းကျင် တွေ ကို သူတို့ ဟာ သူတို့ ကိုယ်ပိုင် အုပ်ချုပ် ခွင့် ပေး ထား ခဲ့ ပါတယ် နိုင်ငံ တော် ကချမှတ် ထား တဲ့ ဘောင် အတွင်း နေထိုင် သမယ ကာလ ပတ်လုံး ဒီလို ပဲ ခွင့် ပြု ထား ခဲ့တာ ပါ တဟာ 20 ရာစု အစ ပိုင်း မှာ တစု နဲ့ တစု သဘော ထား မတူ ညီ မှု တွေ ဖြစ် လာ ပြီး စတင် ရိုင် နေ လာ ခဲ့ ပါတယ် တကယ် တော့ အင်းကြီး ချင်း တွေ အချင်း ချင်း ရန် ဖြစ် တာ စစ် တိုက် တာ ဟာ ဘုဒ္ဓ ဘာသာ အစဉ် အလာ အစ္စလာမ် အစဉ် အလာ မ ဟုတ် ပါ ဘူး အင်းကြီး ချင်း တွေ ကြ ပျော် ရွှင် ငြိမ်း ချမ်း စွာ နဲ့ လွတ်လွတ်လပ်လပ် နေထိုင် ခဲ့ တဲ့ အစဉ် အလာ တွေ သာ ရှိ ခဲ့ ပါတယ်
ချာရီဘာသာတရားတစ်ခုစလုံးဟာပျော်ပျော်ရွှင်ရွှင်ငြင်းငြင်းချမ်းချမ်းစင်တွဲနေထိုင်တဲ့အစဉ်အလာရှိတယ်ဆိုတော့အခုပြဿနာတွေဖြစ်လာတဲ့ကြာတော့ခင်ဗျာအဲ့ဒီတော့ကောင်းတဲ့အစဉ်အလာတွေအခုစိတ်သုံးသွားခဲ့ပြီလားသူတို့မဟုတ်အခုခါမှတစ်ဖက်ကိုတစ်ဖက်လွှမ်းမိုးခြင်းတဲ့စီတင်များပုံမိုးပေါ်လွင်လာလို့လားဆိုတာဘယ်လို့ပြောမလဲခင်ဗျာ
The mess that we are seeing unfold at the present time the fighting, this disagreement is largely the outgrowth of the failure of the Burmese.
Akuka chanaru twi chong la ya de pyatana ri tat khai mu ri tabaw kwe le mu ri ha adika a phyin bama ri a ni ne osa ana ko lu ru atai wai ta khu long atwe myam myat tat da khwe we chin thong mo pyat kwe ya ga ta sin paw phwa la da ba tamai ma le au so tu byin ma shi de a kha da ma mho အုပ်ဆိုးတဲ့ ဘရင် အင် အား ပြော့ ညံ့ တဲ့ အခါ မှာ လူတွေ ဟာ အုပ်ဆု လိုက် တခြား အုပ်ဆု တွေ လာ ရောက် တက် ခိုက် မှာ ဆိုလို့ ကာကွယ် ခုခံ လာ ကြ ပါတယ် ဆိုတော့ ဒီကနေ့ အခါ မှာ မြန်မာ ပြည်သူ တွေ ကြုံ တွေ့ နေ ရ တဲ့ စိတ်ဝမ်း ကွဲ ပြား မှု တွေ လူမှု ဒုက္ခ တွေ ဟာ ကောင်းမွန် တဲ့ အုပ်ဆု မှု စနစ် တရက် ကို မျိုးဆက် တစ်ခု က တစ်ခု ကို နီလန် တကြ လွှဲ ပြောင်း ချမှတ် ပေး နိုင် ခြင်း မ ရှိ တဲ့ ရလတ် တေး လို့ ကျွန်တော် ထင် ပါတယ် ဒါကြောင့် မြန်မာ လူ အဖွဲ့ အစည်း ဟာ ငြိမ်း ချမ်း သော လူ အဖွဲ့ အစည်း တရက် ဖြစ် မလာ ပဲ
တယောက်လည်းဘင်းကိုတယောက်ညှို့ကြိုးစားတဲ့လူအဖွဲ့စီဖြစ်နေရတာပါဆိုတော့ဒီပဋိပက္ခတွေဟာငင်းညမ်းစွာအတူဆင်တွဲလာကြသူတွေရဲ့အထယ်ကပြောင်းလဲပေါ်ထွန်းလာတဲ့သဘောပေါ့ခင်ဗျာတနည်းပြောရင်ငင်းညမ်းရေးကတဆင့်ပောက်ဖွားလာတဲ့အကြမ်းဖက်မှုတွေလို့ဆိုရမှာပေါ့ခင်ဗျာ
Well, I think there is no offer or belief that peace cannot exist between the various peoples in Burma, and there were long periods of time when peace
Myanmar nga ma kwe pya de lu myo su de a cha ngain chan yi ma ti tat nai mu so de a che ni de ayu sa de ga do ma shi ga wu lo tin ma de sin khon mu de song dia ma shi be ngain chan yi ti tat ngae de kala le shi shi lya lya shi ga ba de
so lo a yin ga ma shi ga be a khu shi la ja do sai
We are seeing a number of new ideas being brought in by outsiders and that people who come from other areas bring with them the unhappiness, hatred, disagreements and impose it on the peoples who had for long periods
အခု တော့ အယူအဆတွေ ကို ပြင်ပက လူတွေ က တစင် တင် သွင်း လာ တာ တွေ့ မြင် နေ ရ ပါတယ် ပြင်ပက ဝင် ရောက် လာ သူတွေ ဟာ သူတို့ နဲ့ အတူ စိတ် မချမ်း သာ စရာ တွေ မုန်း တီး စိတ် တွေ သဘော ထား ကွဲ လွဲ မှု တွေ ကို တည်ဆောင် လာ ပြီး ပြည်တွင်း မှာ ကာလ ရှည်ကြာ စွာ ငြင်း ငြင်း ချမ်း ချမ်း နေထိုင် လာ သူတွေ စီ သွတ် သွင်း ပေး နေ ကြ တာ တွေ့ ရ ပါတယ် အဲ့ဒီ လို နဲ့ နှစ် ပေါင်း များ စွာ တည် ရှိ လာ ခဲ့ တဲ့ ငြင်း ချမ်း မှု ပြက် ပြား စရာ တွေ ဖြစ် လာ ရ တယ် လို့ ထင် ပါတယ်
ဟို နောက် တစ်ခု က ဖဆဗလ ခေတ် တုန်း က လည်း ဘုဒ္ဓ ဘာသာ ကို နိုင်ငံ တော် ဘာသာ အဖြစ် ပြဋ္ဌာန်း ဖို့ ဆို တဲ့ ကိစ္စ နဲ့ ပတ်သက် ပြီး တော့ ပြဿနာ တက် ခဲ့ ရ တယ် လို့ ဖတ် ရ ပါတယ်
I am concerned about this idea that the emphasis on a state religion is something that is fairly new.
ဒီယူ ဆာမျိုး ਨੇ ပတ်သက် ပြီး တော့ ကျွန်တော် ဆွေး ရပါ တယ် နိုင်ငံ တော် ဘာသာ ဆို တဲ့ အယူ အဆ ဟာ အတော် လေး နောက် ပိုင်း ကြာ မှာ ပေါ် ထွက် လာ တဲ့ အယူ အဆ ဖြစ် ပါ တယ် အတိတ် ကာလ 19 ရာစု 18 ရာစုကို ပြန် ကြည့်မယ် ဆိုရင် ဘာသာ ကိုးကွယ် မှု မတူညီ သူတွေ ဟာ နီးနီး ကပ်ကပ် နေထိုင် ခဲ့ ကြပါတယ် ဒါပေမဲ့ သူတို့ ခေါင်းဆောင် မှု နဲ့ သူတို့ နီး နဲ့ သူတို့ နေထိုင် ခဲ့ ကြတာ ပါ တယောက် အရေး တယောက် ဝင် ဆွတ် ဖက် တာ လည်း မရှိ ခဲ့ ကြပါဘူး ဒါပေမဲ့ ခေတ်တည်ရောက်လာတော့ အထူးသဖြင့် ဗုဒ္ဓဘာသာဝင် တချို့က ဗုဒ္ဓဘာသာသည်နိုင်ငံတော်ဘာသာဖြစ်ရမည်လို့တောင်းဆိုလာကြပါတယ်။တကယ်တော့နိုင်ငံတော်ဘာသာဆိုတာမရှိပါဘူး။လူများစုကဗုဒ္ဓဘာသာကိုးကွယ်ကြတော့သူတို့ဟာသူတို့ကြင်ကြံလိုက်နာကြဖို့ပဲရှိပါတယ
်။အခုလို့ဆိုတော့စေရုံကဘာသာကွဲလူမျိုးကွဲပြဿနာမရှိပဲအတူဆင်တွဲနေထိုင်လာကြတယ်။အခုနောက်ပိုင်းကျတော့ဘာသာရေးလူမျိုးရေးပဋိပက္ခတွေဖြစ်လာတယ်ဆိုတော့မြန်မာနိုင်ငံသမိုင်းကခေတ်သစ်ကြမှာတွတ်တက်မလာပဲနောက်ပြန်ဆုံးရတဲ့သဘောပေါ်ဆရာကြီး
I agree with you fully. There was far much social harmony in Burma when the various groups lived under their own rules, side by side, peacefully, acknowledging the paramountcy of the Burmese.
ကျွန်တော်အပြည့်အဝသဘောတူပါတယ်။မတူကွဲပြားတဲ့လူ့အဖွဲ့အစည်းတွေဟာသူတို့အုပ်ချုပ်ရေးနဲ့သူတို့အတူရှင်တွဲနေထိုင်ခဲ့ကြပါတယ်။ဗမာပြည်ကိုအကြီးအမှုအဖြစ်အတိအမှတ်ပြုလက်ခံထားကြပြီးအချင်းချင်းတဟဇာတရှိရှိနေထိုင်ခဲ့ကြပါတယ်။ဗမာပြည်ကလည်းသူတို့နည်းနဲ့သူတို့နေခွင့်ပြုထားခဲ့ကြပါတယ်။သူတို့ကိစ္စကိုဝင်မဆွတ်ခဲ့ပါဘူး။ဒါကြောင့်မြမတမိုင်းမှာငြင်းကြံရေးရှိခဲ့ပါတယ်။လူမှုစစ်ပွဲတွေမရှိခဲ့ပါဘူး။ပြည်ပတိုင်းပြည်တွေနဲ့တော့စစ်ပွဲတွေအများကြီးဖြစ်ပွားခဲ့ပါတယ်။ဥပမာထိုင်းနဲ့ဗမာစစ်ပွဲတွေအများကြီးဖြစ်ခဲ့ပါတယ်။ဒါပေမဲ့ဒါဟာလည်းဘာသာကိုးကွယ်မှုကွဲပြားခြားနားလို့ဖြစ်ပွားခဲ့တဲ့စစ်ပွဲတွေမဟုတ်ပါဘူး။
ဟုတ်ကဲ့ဆရာကြီးအဲ့တော့ရှေ့ကိုမျှော်ပြီးကြည့်မယ်ဆိုရင်ဒီလိုသဟဇတာရှိရှိငင်းငင်းညံ့ညံ့နဲ့မတူကွဲပြားမှုတွေအကြားငင်းညံ့စွာနေထိုင်နိုင်တဲ့စနစ်ကိုပြန်သွားဖို့အတွက်အဲ့ဒီစနစ်မျိုးကိုဖန်တီးဖို့အတွက်ဘာတွေကိုကျွန်တော်ပြုပြင်ရမလဲခင်ဗျာစနစ်ကိုပြုပြင်ရမလားနိုင်ငံတော်ကိုပြောင်းလဲရမလားသူရမို့လူအဖွဲ့အစည်းလူတွေရဲ့စိတ်နေသဘောတဘာဝကိုပြောင်းလဲရမလားခင်ဗျာ
Well I think we have a base if we would only look back at itAnd that is Aung San. General Aung San, when he led the Burmese people and he brought them together at the Panglong meeting, talked about the rights of peoples to be themselves.
ဒါကိုလည်းနောက်ပြန်လက်ကြည့်ရမှာပါ။ဗိုလ်ချုပ်အောင်ဆန်းကိုတွေ့ရပါလိမ့်မယ်။ဗိုလ်ချုပ်အောင်ဆန်းဟာမြန်မာပြည်သူတွေကိုဥဆောင်ပြီးပင်လုံညီလာခံလှုပ်ရှင်တုန်းကလူမျိုးစုတွေသူတို့ဟာသူတို့လွတ်လွတ်လပ်လပ်စီမံအုပ်ချုပ်နေထိုင်ပိုင်ခွင့်ကိုပြောကြခဲ့ပါတယ်မွတ်စလင်တွေကိုတော်လကောင်းတခြားအုပ်စုတွေကိုတော်လကောင်းဗုဒ္ဓဘာသာအဖြစ်ပြောင်းလဲဖို့သူမလုပ်ခဲ့မပြောခဲ့ပါဘူးငြင်းငြမ်းပြစ်ပြစ်မှုရှိနေသမျှသူတို့ဘာသာသူတို့နေကြဖို့သာပြောခဲ့ပါတယ်ဗိုလ်ချုပ်အောင်ဆန်းဟာဖက်ဒရယ်ပြည်ထောင်စုဖွဲ့စည်းရေးကိုလိုလားပါတယ်လူမျိုးစုတွေတစုကိုတစုဝင်မဆွတ်ဖက်ဖဲခုဘာသာကိုနေထိုင်ရေးပဲဖြစ်ပါတယ်ဒါပေမဲ့အဲ့ဒီဇင်းမြစ်ကိုအခုပြန်မသွားကြတော့ပါဘူးနိုင်ငံတော်ဘာသာဆိုတာမျိုးတွေလှုပ်ချင်လာပါတယ်ကြံလူမျိုးစုအပေါ်ကြီးစိုးချေလဲလာကြင်ကြပါတယ်ဆိုတော့ကျွန်တော်သဘောပြောရရင်တမိုင်းကိုပြန်ကြည့်ကြပါလေ့လာကြပါအဲ့ဒီမှာမြန်မာလူမျိုးတွေတဟဇာတရှိရှိပျော်ပျော်ရွှင်ရွှင်နေခဲ့ကြတာကိုတွေ့ကြရပါလိမ့်မယ်ဆိုတာပါပဲ
တကတော့ဥကျော်စန်သာတင်ဆက်တဲ့မြမအရေးတုံသက်ချက်အစီအစဉ်ပါရှင်ဆက်လက်ပြီးတော့နားဆင်ရမယ့်သူယုံကြည်ရာအစီအစဉ်မှာတော့ဒေါက်တာအောင်ကသူပါတွေယုံကြည်တယ်လဲဆိုတာကိုပြောပြမှာပါမမိုးဖြူကအစီအစဉ်တင်ဆက်ထားပါတယ်
အားလုံးမင်္ဂလာပါကျွန်တော်ယုံကြည်ထားရင်အကြောင်းအရာတစ်ခုတော့ယူသမှုပဲဖြစ်ပါတယ်ယူသမှုဆိုရင်မသူတစ်ပါးပေါ်ယူသတဲ့ခုတည်းကိုပြောတာမဟုတ်ဘဲမိမိကိုယ်ကိုမိမိယူသတာကိုပြောချင်တာလူတွေဟာတခြားလူတွေပုံမှာယူသတာပြောဆိုလောက်ကိုက်ပြတဲ့ချက်ပြင်းတယ်မိမိကိုယ်တိုင်းပေါ်ကိုယူသတာစဉ်းစားထုတ်တန်ချက်ပုံမင်းနေတာကြတယ်မိရဲ့လက်တို့ဆွဲဖက်ချက်တကူရည်ရွယ်ချက်ပန်းတိုင်းမိရဲ့ယုံကြည်အောင်တွေပုံမှာယူသမှတ်ကန်တဲ့စည်းညွှန်းထောက်ဖို့တနည်းအားဖြင့်ကိုကိုမလေးချမ်းနေမို့ကိုကိုကိုလေးပြသနိုင်မို့ဆိုတော့ခါလေးမှာကျွန်တော်တို့ကကိုတိုင်လိုအပ်မဲ့ကိစ္စတခုမှာကိုရဲ့စိတ်ရင်းတခုတည်းကိုချင်မခံပဲတခြားလူရဲ့သဘောထားအခြားအကြောင်းရင်းတွေကိုထပ်ထွက်ပြီးတော့ကိုလုံနိုင်တာကိုလုံချင်းတာမျိုးမဟုတ်ပဲနဲ့ကိစ္စတွေလွန်လိုက်လို့တော့ဆုတ်ပြန်လိုက်ရရှိတယ်လဲပြင်မျိုးဆိုရင်နောက်ဆုံးနဲ့စိတ်မှုပေါ်မှာလုံရတော့စိတ်တင့်ပိုင်းမိလိုအပ်မဲ့ဆောင်အစားကလေးကနေကိုစိတ်ရင်းရှိတဲ့အတိုင်းယူသွားတယ်မြင်နေပွပွဲလေးနဲ့ထောက်ပြပြီးတော့ကိုပါလုံနိုင်တယ်ပေါ်ပါပါတော့မလုံနိုင်ဘူးဆိုရင်တော့ဆန်းစင်လောက်ကမယ်ဆိုရင်မလုံရအောင်ပို့ပြီးအောင်မြင်မယ်လို့ရုပ်ပါတယ်ပြီးတော့ဒီလိုမှကိုယ်ရဲ့ယူသွားတဲ့စည်ရင်ပါလို့ကိုယ့်ကိုယ်မြဲစိတ်တန်းနေမှာပေါ့တို့တူမဲ့မိမိရဲ့ညီရွယ်ချက်ပန်းတဲ့နေ့ကိုလည်းကိုယ်စည်ရင်နဲ့ယူသွားစွာရွေးချက်ချမှန်လို့ရထင်တယ်ကိုယ်ကပန်းတဲ့အတွက်ကိုယ်ပါလုံနိုင်တယ်လဲကိုယ်ကိုယ်တိုင်ပါလုံချင်းလဲဆိုတော့ယူယူသားသားမစင်စားပဲ ခွေလန်းတွေလာစားတွေကိုကြည့်ပြီးတော့ပြောင်းလဲရွေးချက်နေမယ်ဆိုရင်တော့တကယ်ပျော်ရွှင်မှုကိုရမှာမဟုတ်လို့မျိုးအဲ့ဒီလိုခုမှအမြဲတမ်းတွတ်တအောင်ချက်ဆောက်တိတော့လုပ်ကန့်နေမှာလည်းမဟုတ်ဘူးဟုတ်ကိုကိုကျွန်တော်ဥမာထားပြောမယ်ဆိုရင်တော့ကျွန်တော်အခုသင်ယူနေတဲ့ဘာသာရင်မြန်မာစနေလောက်ကန့်ချင်လို့တဲ့ဈေးရင်ဟိုဈေးရင်နဲ့ဆုံးဖြတ်ပြီးတော့ကျူစားနိုင်ကျူစားနေခဲ့လို့ခု American ပြည်တော်ဆိုတာပြည်တဲ့ Fulbright Scholarship ရရှိပြီးတော့အစင်းကြီးပညာသင်နေရတာပေါ့ဒီလိုမျိုးပဲနဲ့အခွင့်အလမ်းလာစားလေးပဲကြည်ပြီးတော့ကိုကျွန်တော်ရဲ့ရည်မှန်းချက်ကိုပြောင်းလဲခံမယ်ဆိုရင်တော့ခုချိန်မှဒီလိုနေရာမြို့မှရှိနေမှာမဟုတ်ဘူးတစ်ခါတည်းတော့ကိုရဲ့ရည်ရွယ်ချက်ဥတီချင်တာတော့ဝေဝန်းနေနိုင်ပြီမယ်ကိုကိုရုတ်သွားတဲ့အစင်းနဲ့ရွေးချယ်ထားတဲ့ရည်မှန်းချက်လေးဆိုရင်တော့ဒီဇိုင်းမြန်မာဆေးပြီးကျူစားနေခြင်းဖြစ်ပေါ်နေမှာပေါ့အော်နောက်ဆုံးအရေးကြီးဆုံးဖြစ်တဲ့မိမိရဲ့ယုံကြည်မှုဆိုတာကိုလည်းကိုကိုရုတ်သွားမှုကိုအခြေခံမှောက်တာမှန်ရမှာပေါ့နောက်မို့တချို့လူရဲ့အတွေ့အခေါ်ကြံစာတွေပဲရောရောင်ပြီးတော့မိမိကိုယ်ပိုင်စိတ်ရင်းမထဲမနဲ့လိုင်းမြုပ်ချင်နေမှာဆိုတော့ top ပေါ်တဲ့တွေးခွန်ယုံကြည်မှုဖြစ်မှမဟုတ်ဘူးလို့ကျွန်တော်ထင်တယ်ဗျ။နောက်တော့ယုံကြည်တယ်။တော်တော်မြုပ်ချင်မှုဆက်ပြန်ပါတဲ့ယုံကြည်မှုမျိုးရရှိနေဖို့ကိုကိုရိုးရိုးတသားဆန့်စီရမလို့ထင်တယ်။ကိုယ်ယုံကြည်မှုအာကိုယ်ရဲ့တန်ဖိုးကကိုယ်စိတ်တဏ္ဍာမတည်ရဲ့ယုံသောမှုကိုအခြေခံမှာခိုင်မာတဲ့ယုံကြည်မှုဖြစ်လာမှာပေါ့။ဒါတွေကတော့ကျွန်တော်ခုယုံကြည်ထားတဲ့မိမိကိုယ်ကိုယုံသောမှုပါပဲ။အားလုံးကြားမှရှိတော့ပါမယ
်။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
် VOA မြန်မာပိုင်းကအခုလိုတင်ဆက်နေတဲ့အပတ်စဉ်ကဏ္ဍတွေနောက်ရေဒီယိုအစီအစဉ်တွေရုပ်သံအစီအစဉ်တွေကိုအင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်မရွေးနားဆင်ကြည့်ရှုနိုင်ကြပါရရှင်ကျမတို့ VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်အခုတော့သတင်းအကျဉ်းချုပ်ကိုဦးကျော်စံသာကပြောပြမှာပ
ါမြောက်ကိုရီးယားကိုနျူကလ িয়ার ဖျက်သိမ်းစေမယ်ဆိုတဲ့ရည်ရည်ချက်ကနောက်ပြန်ဆွလိုက်ပြီဆိုတဲ့ကိစ္စသမ္မတဒေါ်နယ်ထရမ့်ကညှင်းဆန်လိုက်ပါတယ်1953မှာစစ်ပီးကြောင်ကြီးညာချက်များနဲ့ရဆိုင်ထားရတဲ့ကိုရီးယားစစ်ပွဲကိုတိုင်ဝင်အဆုံးသတ်ကြောင်ကြီးညာမလားဆိုတဲ့သတင်းထောက်ရဲ့မေးခွန်းကိုဖြေကြားမှာဒေါ်နယ်ထရမ့်ကယတိပြတ်ဖြစ်မဖြစ်ပဲနဲ့ကြည်သေးရဘောလို့ဖြေကြားခဲ့တာဖြစ်ပါတယ်။ခေါင်းဆောင်သူတို့ဟာဟနွိုင်းမက်ထရိုပိုလ်ဟိုတယ်မှာညစာမစခင်ဆွေးနွေးတဲ့အခါသမ္မတဒေါ်နယ်ထရမ့်ဟာသူ့ရဲ့ခြေရင်းနဲ့ဆုံဖြတ်ချက်တွေပြုလုပ်ခဲ့တယ်ဆိုတဲ့အကြောင်းကင်ဂျွန်အုံးကချီးကျူးတာကိုသတင်းထောက်တွေကကြားခဲ့ရပါတယ်။ဒေါ်နယ်ထရမ့်ကလည်းတွေ့တက်မှုတွေအများကြီးရခဲ့တယ်။အကြီးအကျယ်ဆုံးတွေ့တက်မှုကတော့သူတို့နှုတ်ကြမှာဆက်ဆံရေးအင်မတန်ကောင်းတဲ့ပဲကိစ္စပဲဖြစ်တယ်လို့ပြောကြခဲ့ပါတယ်။နျူကလ িয়ার လက်နက်ကိုစီအပြိုင်ဆိုင်ဖြစ်နေရတဲ့အိန္ဒိယနဲ့ပါကစ္စတန်နိုင်ငံကြားတိုက်လေရင်တွေပြစ်ချတယ်ဆိုတဲ့အပြန်အလှန်ပြောကြားချက်တွေကြောင့်တင်းမာမှုတွေပုံပြီးတော့မြင်မာလာနေပါတယ်။အငင်းပွားနေတဲ့ကက်ရှမီးယားနယ်မှာသတ်မှတ်ထားတဲ့ပါကစ္စတန်ထိန်းချုပ်နယ်မြေတွေကိုပြန်တန်လာတဲ့အိန္ဒိယလေယာဉ်နှစ်စင်းကိုပါကစ္စတန်ဘက်ကပြစ်ချလိုက်တယ်။အိန္ဒိယလေယာဉ်မှူးတစ်စီးကလည်းသူတို့ဖမ်းဆီးထားတယ်လို့ပါကစ္စတန်ဘက်ကဆိုပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့အိန္ဒိယကတော့ပါကစ္စတန်ဟာဂျန်ဆာမှုမရှိဘဲနဲ့သူတို့ဘက်ကကြွကြွလာပြီးတော့အိန္ဒိယလေကြောင်းပဏ္ဏထက်ကိုဝင်ရောက်ခဲ့တာဖြစ်တယ်လို့ဆိုပါတယ်။အိန္ဒိယလေယာဉ်မှူးတူပါကစ္စတန်လက်ထက်မှာအဖမ်းခံရတဲ့ဆိုတဲ့ကိစ္စကိုလည်းသူတို့ကအတည်ပြုကြေညာခဲ့ပါတယ်။
ကျေးဇူးပါရှင်။တင်းအချင်းချုပ်ကိုဥကြောဇန္တာကပြောပြသွားတာပါ။ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုညံဝင်းအောင်နဲ့မဆူရင်ထွေးတို့ဖြစ်ပါတယ်။အင်ဂျင်နီယာကတော့ Zeynep Abdulrahman ပါ။ကျမတို့ကြာတာပတင်းနေနဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလောကသောရရှင်အားလုံးကိုကျေးဇူးထူးတင်ပါတယ်ရှင်။ရှင်လန်းချမ်းမြေကြပါစေ။ကျမအင်ဂျင်နိုင်ပါ။
This program has come to you from the Voice of America, Washington.